Welcome to the Voice of America in Burmese.
Mingla meneke ma shin. Myanmar takrit 1381 khu pya do la san 9 ya boudhu ni krit takrit 2020 January la 1 ya ni meneke VOA season 2 go American pi rang su myo ro Washington DC ga ni dai yai thol twin pe ni ba bi. Line do meter 3240 48 pyin VOA ya Facebook sa myan na VOA Burmese news ga ni pi ro le thol twin chain na de pye ni na sin nai ma le shin. ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
ဖြောရှင်စရာနှစ်သိဖြစ်ပါစေတော်တော်ရှင်ပါခင်ဗျာကျွန်တော်ဝင်းမဲမှာဒီနေ့ထေတန်းရောက်တဲ့တဲ့ကိုမမျှသစင်အောင်တဲ့သူဖြောပြပေးပါပါဒီနေ့ထူးခြားတဲ့တဲ့တွေထဲမှာတော့ American နဲ့ Iraq တန်ယုံဝင်စီးဖို့ American နဲ့ Iraq တန်ယုံကိုဝင်စီးဖို့ကြိုးပမ်းနေသူတွေကိုဆက်ကြံ့ညက်ခံပြီးစစ်ကူထပ်ဖို့နေပါတယ်လီဗျာနိုင်ငံပြည်တွင်းမှာပြည်ပခဝင်မဆွတ်ဖို့ Iraq အဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံနဲ့ကမ္ဘာတစ်ပတ်မှာနှစ်သိကူပွဲတွေချင်းချင်းသဲကျင်းပနေကြပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါမခွန်ညိုကြီး
။ကောင်းပါပြီရှင်။ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကနှစ်သိကူနှုတ်ခွန်းဆက်ရမှာလူငယ်တွေကိုပို့ပြီးတော့ယုံကြည်အားကိုးတဲ့အကြောင်းအခုလိုပြောသွားပါတယ်
။ But there is also hope. This year my New Year's message is to the greatest source of that hope, the world's young people. From climate action to gender equality to social justice and human rights, your generation is on the front lines and in the ahead lines.
ဒီသတင်းနဲ့အတူအမေရိကန်ရောက်မြန်မာလူမျိုးတွေရဲ့နှစ်သိကူပွဲနဲ့မြန်မာပြည်အတွက်စုထောင်စကားတွေကိုလည်းနားဆင်ရမှာဖြစ်တယ်လို့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေနဲ့အစီအစဉ်နောက်ပိုင်းမှာတော့နှစ်သိကူတေးလက်ဆောင်တစ်ပုဒ်ကိုလည်းနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မမျှသစင်အောင်လို့ပြောပြပေးပါမယ်ရှင
်အီရတ်နိုင်ငံကအမေရိကန်တန်ယုံကိုဆန္ဒပြသူတွေကအကြမ်းဖက်ဝင်စီးဖို့ကြိုးစားနေချိန်မှာအမေရိကန်ဘက်ကလည်းဆက်ကြံ့ညံ့ခံရင်ဆိုင်နေပြီးစစ်ကူထပ်ပို့နေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပြီးဆန္ဒပြသူတွေအနေနဲ့တန်ယုံတဲ့ဝေမစည်းနိုင်တဲ့ပဲအမေရိကန်ဝန်တန်းတွေလည်းလုံလုံခြုံခြုံရှိနေပြီးတန်ယုံကိုရွှေ့ဖို့အစီအစဉ်မရှိသေးဘူးလို့မနေ့ကဆိုလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကလည်းတန်ယုံနဲ့တန်ယုံဝန်တန်းတွေကိုကာကွယ်ပေးဖို့နောက်ထပ်တပ်ဖွဲ့တွေစေလွှတ်နေတယ်လို့မနေ့ကပဲကြေညာခဲ့ပါတယ်။ဒေါသထွက်နေတဲ့ဆန္ဒပြသူတွေဘက်ကတန်ယုံဝင်လုံခြုံရေးပထမစီးကိုချိုးဖြတ်ကျော်ဖောက်ပြီးလုံခြုံရေးဂိတ်အ ਨੇ စုံတစ်ခုကိုမိရှုကတန်တရင်တွေလမ်းပြအမှတ်တိုင်တွေကိုတုံးပြီးတန်ယုံရဲ့တန်မဏိတကားကြီးကိုရိုက်ဖွင့်ဖို့ကြိုးစားနေကြပါတယ်။အီရတ်ဆိုရလုံခြုံရေးတပ်ဖွဲ့တွေကတော့ဒီဆန္ဒပြသူတွေအခုလိုတန်ယုံနဲ့ချိုးဖောက်ဝင်ရောက်ဖို့ကြိုးစားနေတာကိုဝေမတားပေးဘူးလို့အီရတ်သတင်းမီဒီယာတွေကဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုအနေနဲ့လည်းအီရတ်ဝန်ကြီးချုပ်အဗ်ဒယ်အတူမာဒီနဲ့အီရတ်သမ္မတဘာရမ်ဆာလီတို့နဲ့ဒီလုံခြုံရေးကိစ္စအတွက်ဖုန်းနဲ့ဆွေးနွေးခဲ့ပါတယ်။မနေ့တုန်းကတော့တန်ယုံကိုကြောက်ခဲတွေနဲ့ပြစ်ပေါက်ပြီးအပြင်ဘက်ခြံဝင်းကိုချိုးဝင်ဖျက်ဖို့ကြိုးစားခဲ့တဲ့ဒီဆန္ဒပြသူတွေကိုတန်ယုံလုံခြုံရေးဝန်ထမ်းတွေကမျက်ရည်ပုံးနေသုံးပြီးဟန်တာခဲ့ပါတယ်။အီရန်နိုင်ငံကကြောထောက်နှောက်ခံပေးထားတဲ့အီရန်နဲ့ဆီးရီးယားနိုင်ငံတဲကအရက်ဘက်တက်ခိုက်သမားတွေရဲ့အခြေစိုက်စခန်းတွေကိုအမေရိကန်ကတနင်္ဂနွေနေ့မှာလေကြောင်းထိုးစစ်ဆင်ခဲ့တဲ့ပေါ်ရှုတ်ချတဲ့အနေနဲ့အခုလိုကြမ်းတမ်းစွာဆန္ဒပြနေကြတာပါ။သမ္မတထရမ့်ကတော့အခုလိုဆန္ဒပြသူတွေတန်ယုံတဲ့ဝင်စီဖို့လုပ်တဲ့ပေါ်အီရန်နိုင်ငံကိုအပြစ်ဖို့ထားပါတယ်ခင်ဗျာ
လီဗျားနိုင်ငံမှာကုလသမဂ္ဂအတိမတ်ပြုထားတဲ့အစိုးရနဲ့တူရကီအစိုးရအကြားစီးရင်းနဲ့ရေချောင်းဆိုင်ရာသဘောတူစာချုပ်ချုပ်ဆိုလိုက်တာကြောင့်လီဗျားနိုင်ငံရဲ့ပြည်ရင်းရေးကိုပြည်ပနိုင်ငံကဝင်ရောက်ဆက်ဖက်ခြင်းမပြုဖို့အာရပ်အဖွဲ့ချုပ်ကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။အီဂျစ်အစိုးရကအရေးပေါ်ခေါ်ယူပြီးကိုင်ရိုမြို့မှာပြုလုပ်ခဲ့တဲ့အစည်းအဝေးကနေလီဗျားနိုင်ငံတွင်နိုင်ငံသားအစွန်းရောက်တွေဝင်ရောက်တိုက်ခိုက်မဲ့အရေးကဟန်တားနိုင်မဲ့ဆုံးဖြတ်ချက်ကိုအာရပ်အဖွဲ့ချုပ်ကအင်္ဂါနေ့မှာချမှတ်ခဲ့တာပါ။ဒါအပြင်လီဗျားနိုင်ငံအတွင်စီးရီးတင်းမာမှုတွေပိုပြီးတော့ကြီးထွားနေတာနဲ့အိမ်နီးချင်းနိုင်ငံတွေနဲ့ဒေသတစ်ခုလုံးရဲ့လုံခြုံရေးကိုထိခိုက်စေမဲ့အခြေအနေတွေအပေါ်စိုးရင်ကြောင်းလဲအာရပ်အဖွဲ့ချုပ်စီဝေးဘွဲရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်တူရကီနဲ့လီဗျားဆိုရကြားချုပ်ဆိုလိုက်တဲ့သဘောတူညီချက်ကလီဗျားနိုင်ငံအတွင်ပဋိပက္ခတွေကိုပုံမကြီးထွားလာစေနိုင်ကြောင်းလီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကာရှမ်ဆလာမီကတနင်္လာနေ့ကပြောခဲ့ပါတယ်။နေတိုးကကြောထောက်နောက်ခံပေးထားတဲ့နိုင်ငံတကာတပ်ဖွဲ့တွေကလီဗျားအာဏာရှင်မိုမာဂဒါဖီကို2011ခုနှစ်မှာရာထူးကဖြုတ်ချပြီးကတည်းကတိုင်းပြည်တွင်အုပ်ချုပ်ရေးအဖွဲ့တွေအပြိုင်ဆိုင်ဖွဲ့ပြီးတော့အာဏာရဖို့ကြိုးစားလာတာပါ။နိုဝင်ဘာလကတော့တူရကီဆိုရက GNA ဆိုရအဖွဲ့နဲ့လုံခြုံရေးနဲ့စီဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ
်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကနှစ်သိကူမေကွန်းအဖြစ်မြန်မာပြည်သူတွေကိုဒီဇင်ဘာ31ရက်နေ့ကမေကွန်းပြောရမှာပြည်ထောင်စုကြီးငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးရေးစတဲ့လုပ်ငန်းတွေမှာပြည်သူလူထုကပူးပေါင်းပါဝင်ကြဖို့တိုက်တွန်းထားပါတယ်။ နိုင်ငံတော်အနေနဲ့အခက်အခဲအကျက်တဲ့မျိုးမျိုးဖြင့်စိန်ခေါ်မှုတွေနဲ့ကြုံတွေ့နေရပေမဲ့အမှန်တရားတရားမျှတမှုနဲ့ယူသားပွင့်လင်းမှုတို့ကိုလက်ခံထားပြီးအောင်မြင်စွာကျော်လွှားနိုင်မယ်လို့ယုံကြည်တဲ့အကြောင်းအစိုးရအနေနဲ့လည်းတိုင်းရင်းသားပြည်သူအားလုံးကာလရေရှည်မျှော်လင့်တောင်းတခဲ့ရတဲ့တန်းတူအခွင့်အရေးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအာမခံပေးနိုင်မဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးအတွက်ကြိုးစားလှုပ်ဆောင်နေကြောင်းသမ္မတဦးဝင်းမြေမေကွန်းထဲမှာဖော်ပြခဲ့ပါတယ်။အလားတူပဲဒုသမ္မတနှစ်ဦးကလည်းမြန်မာပြည်သူတွေအတွက်နှစ်သက်ကူသဝင်လွှာတွေပေးပို့ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲနှစ်သက်ကူကြိုးစားပွဲအခမ်းအနားကြီးတွေကိုမြန်မာနိုင်ငံအနှံ့မြို့ကြီးတွေမှာမင်းညာသကောင်ရန်ကြောချင်းထိပျော်ရွှင်စီကားတိုက်မြိုက်စွာကျင်းပခဲ့ကြပါတယ်။ရန်ကုန်မြို့သူဝနာဘုံမီ Event Park မှာနာမည်ကြီး DJ တေဂီတာနဲ့အတူ New Year Countdown လုပ်ကြရမှာတက်ရောက်လာတဲ့ပရိသတ်ကစက္ကန့်တွေကိုအော်ဟစ်ရေတွက်ပြီးပျော်ရွှင်စွာကခွန်ကမီရှူးမီပန်းတွေဖောက်ခဲ့ကြပါတယ်။ဒါအပြင်ရန်ကုန်မြို့က MCC မြန်မာ Convention Center နဲ့နာမည်ကြီးဟိုတယ်တွေဖြစ်တဲ့ Lotte, Chatrium, Novotel, Inalay စတာတို့မှာလည်းတေဂီတာအနုပညာပွဲတွေစီကားစွာကျင်းပပြီးနှစ်သစ်ကိုအော်ဟစ်ကြိုဆိုခဲ့ကြပါတယ်။မန္တလေးမြို့မှာလည်းကျုံပေးတလျှောက်နဲ့စီပင်သာရေးရုံရှိတို့မှာနှစ်သက်ကိုဂီတအစီအစဉ်နဲ့မီရှူမီပန်းတွေဖောက်ကနှစ်သက်ကိုတခဲနဲ့ဝိုင်းဝန်းအော်ဟစ်ကြိုဆိုခဲ့ကြပါတယ်ခင်ဗျာ
မနေ့ဒီဇင်ဘာ31ရက်နေ့ကကမ္ဘာတလွာ2020နှစ်သက်ကိုကြိုဆိုတဲ့ပွဲတော်တွေကိုကျင်းပခဲ့ပါတယ်ရုရှားနိုင်ငံမော်စကိုမြို့ခရမ်လင်နန်းတော်မှာမီးပန်းဖောက်ပြီးတော့နှင်းအတူတွေဖန်တီးပြုလုပ်ပြီးနှစ်သက်ကိုကြိုခဲ့တယ်လို့အာရဗ်စော်ဘွားများနိုင်ငံဒူဘိုင်းမြို့မှာတော့10မိနစ်ကြာမီးပန်းတွေဖောက်ပြီးတော့ကြိုဆိုခဲ့တာပါဂျပန်မှာတော့ဗုဒ္ဓဘာသာဘုရားကျောင်းတွေမှာခေါင်းလောင်းတွေတီးပြီးရိုးရာမပြတ်နှစ်သက်ကိုကြိုဆိုခဲ့ပါတယ်ဩစတြေးလျမှာလည်းတုံးမီတွေလောင်ကျန်းနေတဲ့အခြေအနေကြားကပဲဆစ်ဒနီမြို့မီးပန်းလွတ်ပွဲကိုဆင်နွှဲခဲ့ပါတယ်အာရှတိုက်တလွာနှစ်သက်ကိုကြိုဆိုခဲ့ကြတဲ့အထက်မှာတရုတ်နိုင်ငံသမ္မတရှီချင်းပင်ကသူ့ရဲ့နှစ်သက်ကိုဆုတောင်းမှာ2019ခုနှစ်ကတရုတ်နိုင်ငံအနေနဲ့အောင်မြင်မှုရခဲ့တဲ့ကိစ္စရပ်တွေအပြင်2020အတွက်လည်းနှစ်သက်ဆုတောင်းစကားကိုပြောကြားခဲ့ပါတယ်ပြီးခဲ့တဲ့နှစ်တရုတ်ရဲ့စီးပွားရေးဆန်းဆောင်ချက်တွေကောင်းမွန်ခဲ့တာကိုလည်းသမ္မတရှီကချီးကျူးပြောဆိုခဲ့ပါတယ်ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေကတော့2020နှစ်သက်ဟာဂျပန်နိုင်ငံမှာကျင်းပမယ့်တိုကျိုအိုလံပစ်နဲ့မတန်ဆွမ်းအားကစားပြိုင်ပွဲတွေအတွက်ဆာမျက်နှာအဖွင့်ဖြစ်တယ်လို့ပြောပါတယ်အိန္ဒိယနိုင်ငံမှာတော့နိုင်ငံသားဖြစ်ခွင့်ဥပဒေအစ်စ်ကိုဆန့်ကျင်ဆန္ဒပြပွဲတွေနဲ့အတူနှစ်သက်ကိုချင်းနှင်းဝင်ရောက်ခဲ့ပါတယ်ဝန်ကြီးချုပ်မိုဒီရဲ့ဒီဥပဒေအစ်စ်ကမွတ်စလင်တွေကိုခွဲခြားဖိနှိပ်တယ်ဆိုပြီးတော့အိန္ဒိယနိုင်ငံတဝန်းဆန္ဒပြပွဲတွေဒီဇင်ဘာ17ရက်နေ့ကလေးကပေါ်ပေါက်နေတာပါနှစ်စဉ်နှစ်သက်ကူးပွဲတော်ကိုစီကားစွာကျင်းပလို့ရှိတဲ့ဟောင်ကောင်မှာတော့6လကြာကြာဆန္ဒပြပွဲတွေကြောင့်နှစ်သက်ကူးပွဲတော်ကိုမဆင်နွှဲခဲ့ကြပါဘူးနှစ်သက်ကြိုပွဲတော်တွေကိုအကြီးအမားဆုံးကျင်းပလို့ရှိတဲ့ American ပြည်ထောင်စုနယူးယောက်မြို့ Times Square မှာတော့ဖန်ဘော်လုံးကြီးကိုအောက်ကိုတဖြည်းဖြည်းဖြုတ်ချပြီးလူထောင်ပေါင်းများစွာကနှစ်သက်ကိုဒေသဆန်တော်ချင်းအတိုင်းကြိုဆိုကြမှာဖြစ်ပါတယ်
ဒီ American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ
်ကျော်ရွှင်ကြမ်းပါတဲ့နှစ်သက်ဖြစ်ပါစေသောတာရှင်များခင်ဗျာVOA သတင်းဌာနကဗိုလ်တော်ဦးမနဲ့သတင်းတွေကိုဆက်ပြောပြပေးနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်ကုန်သည်သဘောတူညီချက်သစ်အပိုင်းတစ်ခုကိုရှေ့လာလဲမှာလက်မှတ်ထိုးဖို့ရှိတယ်လို့ကြေညာလိုက်ပါတယ်။ဒါအပြင်သမ္မတထရမ့်ကဆက်ပြီးတရုတ်နဲ့နောက်ထပ်လုပ်မဲ့ဆွေးနွေးပွဲတွေကိုတက်ဖို့သူကိုယ်တိုင်တရုတ်ပြည်ကိုသွားဖို့ရှိတယ်လို့မနေ့ကပြောလိုက်ပါတယ်။ Wall Street ဈေးကွက်ပြန်မဖွင့်ခင်မှာပဲသမ္မတထရမ့်ကတရုတ်နဲ့ကြေပြန့်ပြည်စုံတဲ့ကုန်သည်သဘောတူညီချက်ပထမအပိုင်းတစ်ကိုဇန်နဝါရီ15ရက်နေ့မှာသူကိုယ်တိုင်လက်မှတ်ထိုးမယ်လို့ Internet Twitter ကနေရေးလိုက်ပါတယ်။သမ္မတထရမ့်ကဆက်ပြီးဒီလက်မှတ်ထိုးဘက်ကိုအင်ဂျီတော်မှာလုပ်မှာဖြစ်ပြီးတရုတ်ဘက်ကစစ်မြေကိုယ်စားလှယ်တွေတက်ရောက်မှာဖြစ်တယ်လို့လည်းဆိုပါတယ်။သမ္မတထရမ့်ကပဲအဲ့ဒီနောက်ပိုင်းမှာတော့ဒီကုန်သွယ်ညှိနှိုင်းစရာတွေဆက်လုပ်ဖို့သူကိုယ်တိုင်တရုတ်ပြည်သွားမှာပါလို့ဆိုပါတယ်ခင်ဗျာ။
အိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာတယ်လီဖုန်း message SMS ပေးပို့မှုပိတ်ထားတာကိုဗုဒ္ဓဟူးနေ့ကအိန္ဒိယအာဏာပိုင်တွေကပြန်လည်ဖွင့်ပေးလိုက်ပြီးဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့တစ်စိတ်တစ်ပိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဂျမူးနဲ့ကက်ရှမီးယားပြည်နယ်ရဲ့အဆင့်အတန်းကိုအိန္ဒိယဆွေရကရှော့ချပြီးတဲ့နောက်မှာလူညုံရေးကိုတင်းကျပ်ပြီးဆက်သွယ်ရေးဝန်ဆောင်မှုတွေပိတ်ဆို့ထားပြီး၅လအကြာမှာအခုလိုတယ်လီဖုန်း message ပေးပို့တာကိုပြန်လည်ခွင့်ပြုခဲ့တာဖြစ်ပါတယ်။ဒေသအဆိုရပြောခွင့်ရရိုဟိတ်ကတ်စနာအဆိုအရပြည်နယ်အတွင်းကအခြေအနေတွေကိုစဉ်းစားသုံးသပ်ပြီးတဲ့နောက်မှာအခုလို SMS ပေးပို့မှုပြန်လည်ဖွင့်ပေးဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။အစိုးရစည်းရုံးတွေမှာရှိတဲ့ broadband internet ဝန်ဆောင်မှုတွေကိုလည်းပြန်လည်ဖွင့်ပေးမှာဖြစ်တယ်လို့သူကပြောပါတယ်။ broadband internet အသုံးပြုသူတခြားသူတွေကတော့အသုံးပြုခွင့်ရရှိအောင်မဟုတ်သေးပါဘူး
။ Spain နိုင်ငံမှာတော့ Catalonia ဒေသတည်ထောင်လွတ်လပ်ရေးကိုထောက်ခံသူတွေအနေနဲ့လက်ကင်ဖုန်းတွေကိုသုံးပြီးအစိုးရကိုလှည့်ပြားဆန္ဒပြဖို့ပြင်ဆင်နေကြပါတယ်။ Democratic Tsunami လို့နာမည်ပေးထားတဲ့ဒီဆန္ဒပြသူတွေအဖွဲ့ကခေါင်းဆောင်များစွာကိုထောင်ချခံပြီးတဲ့နောက်မှာဒေသတော်ဝန်မှပေါင်းဆက်ညီနိုင်ဆန္ဒပြနိုင်ဖို့ဒီလက်ကင်ဖုန်း App တွေကိုစသုံးလိုက်တာပါ။နောက်ဆုံးပြတ်မှတ်ထားဆန္ဒပြခဲ့တာကတော့ဘာစီလိုနာနဲ့ Real Madrid တို့ဒီဇင်ဘာ18ရက်နေ့ကကစားခဲ့ကြတဲ့ El Clasico ဘောလုံးပွဲမှာဖြစ်ပါတယ်။ဆန္ဒပြသူတွေအနေနဲ့ဒီသီးသန့်ခွဲထွက်လွတ်လပ်ရေးကိုထောက်ခံတဲ့စာတမ်းပါတဲ့ဘောလုံးတွေကိုကွင်းထဲဖြစ်ထည့်ပြီးဘောလုံးပွဲကိုရပ်တန့်ခဲ့ကဒီဘောလုံးပွဲအပြင်ဘက်မှာလည်းအကြမ်းဖက်ရင်ဆိုင်မှုတွေဖြစ်ခဲ့ကြပါတယ်။ Democratic Tsunami အဖွဲ့မှထင်ရှားတဲ့ခေါင်းဆောင်မသတ်မှတ်ထားပဲနောက်ကနေဦးစီးလှုပ်ဆောင်ပေးနေသူတွေရဲ့နာမည်ကိုလည်းလျှို့ဝှက်ထားကြပါတယ်။မကြာသေးတဲ့သတင်းပတ်တွေအတွင်းမှာတော့ဒီအဖွဲ့အနေနဲ့မိနစ်ပိုင်းတွင်ထောင်ပေါင်းချီတဲ့ဆန္ဒပြသူတွေကိုစုစည်းနိုင်ပြီးအာနာပိုင်းတွေကိုအငိုက်မိစေခဲ့ပါတယ်။ဘာစီလိုနာတက္ကသိုလ်ရဲ့နိုင်ငံသိပ္ပံပါမောက္ခအန်ရစ်လူချန်ကဒီဆန္ဒပြပွဲတွေအတွက်ကြေညာချက်တွေကိုဘယ်သူကပုံမှန်မသိအောင်လို့သူတို့လှုပ်ရှားမှုကိုဗိုလ်ချုပ်ကိုင်မှုရှော့ချလာခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
အမေရိကန်ရဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးမူဝါဒတွေအပေါ်မှာစိုးရိမ်နေကြတဲ့အမေရိကန်လူမျိုးသိပ္ပံပညာရှင်တချို့ဟာတခြားနိုင်ငံတွေကိုပြောင်းရွှေ့ပြီးတော့သုတေသနလုပ်ငန်းတွေကိုလှုပ်ဆောင်လာကြပါတယ်။အမေရိကန်အစိုးရကဥတုရာသီပြောင်းလဲမှုပြဿနာကိုရှော့တွက်ပြီးသုတေသနရန်မုံငွေတွေကိုရှော့ချလိုက်တဲ့အတွက်သိပ္ပံပညာရှင်တွေဟာဥရောပနိုင်ငံတွေနဲ့တရုတ်နိုင်ငံတွေကိုသွားပြီးတော့သုတေသနလုပ်ငန်းတွေဆောင်ရွက်လာကြတယ်လို့ပြင်သစ်နိုင်ငံမော်တဖီလီယာတက္ကသိုလ်နဲ့ပူးပေါင်းပြီးတော့ဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးသုတေသနဆောင်ရွက်နေသူကာရိုလီကပြောပါတယ်အမေရိကန်ကရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးသုတေသနလုပ်ငန်းတွေအတွက်ငွေကြေးလျှော့ချဖျက်ချောက်လိုက်တယ်လို့တချို့သုတေသနလုပ်ငန်းတွေကိုလည်းဖျက်သိမ်းလိုက်တယ်လို့သူကပြောတာပါသိပ္ပံပညာရှင်ပေါင်းရာနဲ့ချီပြီးအလုပ်ထွက်သွားတယ်လို့လည်းလက်တလောနယူးယောက်တိုင်းစ်သတင်းစာဆောင်းပါးတစ်ပုဒ်မှာဖော်ပြခဲ့ပါတယ်ဒီဇင်ဘာလတည်းကစပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပတဲ့ရာသီဥတုတိုက်ဖျက်ရေးဆွေးနွေးပွဲမှာတော့အမေရိကန်အစိုးရအနေနဲ့သုတေသနလုပ်ငန်းတွေဆက်လက်လုပ်ကိုင်နေကြောင်းတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်
Direct from Washington, the voice of America, VOA. 2020ဖြစ်ဇန်နဝါရီလ1ရက်ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မမ်းမြသစင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေထဲမှာတော့ကုလသမဂ္ဂအဖွဲ့တွင်ရေးမှူးချုပ်ရဲ့နှစ်သစ်ကူနှုတ်ခွန်းဆက်သဝင်လာနဲ့စာချင်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသူ့ရဲ့နှစ်သစ်ကူနှုတ်ခွန်းဆက်သဝင်လွှာမှာကုန်လွန်တော့မဲ့2019ကိုစိတ်ပြက်အားငယ်စပွဲသုံးသပ်ထားပေမဲ့2020နှစ်သစ်အတွက်တော့လူငယ်တွေပေါ်ယုံကြည်အားထားလို့ပိုးကောင်းတဲ့အနာဂတ်ကိုဖန်တီးဖို့မျှော်လင့်ချက်တွေအပြည့်ရှိနေပါတယ်။ဂျနီဘာမြို့ကုလသမဂ္ဂအဖွဲ့ယုံက VOA သတင်းတောက် Research Line သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပေးမှာပါရှင်။
ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးရဲ့အကြီးအကဲအန်တိုနီယိုဂူတာရက်စ်က2020ပြည်နှစ်နဲ့လာမယ့်ဆယ်စုနှစ်သစ်တစ်ခုလုံးကိုမျှော်မှန်းကြည့်ရမှာတော့စိုးရိမ်စိတ်တွေနဲ့ရောမျှော်လင့်ချက်တွေနဲ့ပါရောပြွန်လွန်နေပါတယ်။နှစ်သစ်ကိုကြိုဆိုရင်းသူကအနာဂတ်မှာစောင့်ကြိုနေတဲ့မသေးချာမရေရာမှုတွေနဲ့မလုံခြုံမှုတွေကစိုးရိမ်စိတ်ကိုဖြစ်ပေါ်စေရတဲ့အကြောင်းရင်းတွေပါလို့ဆိုပါတယ်။လူသားတွေအကြားမညီမျှမှုတွေနဲ့အမုန်းတရားတွေတိုးလာတာတွေပြိပကစစ်ပွဲတွေကဘာဂျိုပူနွေးလာတာတွေဟာကဘာကြီးရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုလက်တလောချင်းချောက်နေတယ်လို့သူကယုံကြည်နေပါတယ်။အထူးသဖြင့်ကဘာပတ်ဝန်းကျင်ဥရုယာတီပြောင်းလဲမှုဟာရေရှည်ပြဿနာတစ်ခုဖြစ်ုံသာမကမျက်မှောက်ကာလမှာထင်ထင်ရှားရှားကြီးရင်ဆိုင်နေရတဲ့အန္တရာယ်တစ်ခုဖြစ်တယ်လို့လည်းဆိုပါတယ်။ကဘာကြီးလောင်ကျွမ်းနေချိန်မှာလက်ရှိမျိုးဆက်ကဘာမှမေမေရရမလုပ်ပဲနေတာကိုဒီအတိုင်းကြည့်နေလို့တော့မရတော့ဘူးလို့သူကပြောပါတယ်။
But there is also hope. This year, my New Year's message is to the greatest source of that hope, the world's young people. From climate action...
မျော်လင့်ချက်တွေရှိနေပါသေးတယ်။ဒီနှစ်ကျွန်တော်ရဲ့နှစ်သစ်ကူအမှားစကားကဘာလဲဆိုတော့အနာဂတ်မျော်လင့်ချက်တွေရဲ့အကြီးမြင့်ဆုံးအရင်အမြစ်ကကမ္ဘာလူငယ်တွေဆိုတာပါပဲ။ဥရုယာတီပြောင်းလဲမှုကစလို့လူမှုရေးတရားမျှတမှုကြားမသာရုံညီမျှရေးနဲ့လူအခွင့်အရေးကိစ္စတွေအားလုံးမင်းတို့တွေရဲ့မျိုးဆက်ဟာရှေ့တန်းတပ်ဦးမှာရှိနေမှာဖြစ်တယ်လို့ထိတ်တန့်သတင်းတွေအဖြစ်လဲဖန်တီးပေးရပါမယ်။မင်းတို့ရဲ့တန်ဋိဌာန်စိတ်ဓာတ်နဲ့စိတ်အားထက်သန်မှုကိုလေးစားလို့မဆုံးနိုင်ပါဘူး။အနာဂတ်ကိုပုံဖော်ဖို့မင်းတို့တွေမင်းတို့ရဲ့အခန့်ကဏ္ဍကိုမှန်မှန်ကန်ကန်တောင်းဆိုနေကြတာပါ။မင်းတို့နဲ့အတူငါရှိနေပါမယ်။မင်းတို့နဲ့အတူကုလသမဂ္ဂအဖွဲ့ကြီးအတူရှိနေပါလေ။ကုလသမဂ္ဂအဖွဲ့ကြီးဟာမင်းတို့ပိုင်တဲ့အဖွဲ့ကြီးပါ။
စက်တင်ဘာလတုန်းကတော့ကုလသမဂ္ဂအဖွဲ့ကြီးက Fridays for Future အနာဂတ်အတွက်တောက်ကြနေများဆိုတဲ့ကမ္ဘာလုံးဆိုင်ရာကြောင်းသားများလှုပ်ရှားမှုအဖွဲ့ကြီးကိုကုလသမဂ္ဂအဖွဲ့ကြီးရဲ့ပတ်ဝန်းကျင်ဆိုင်ရာစုချီးမြှင့်ခဲ့ပါတယ်။အဲ့ဒီကမ္ဘာလုံးဆိုင်ရာကြောင်းသားများလှုပ်ရှားမှုအဖွဲ့ဟာဆွေဒင်ဆွေကျော်သက်မင်းကလေး Greta Thunberg ရဲ့ဖလောင်းအနိတင်တန်ငွေတွေရှော့ချရေးလှုံ့ဆော်တောင်းဆိုနေမှုကိုအားကြပြီးဖွဲ့စည်းပေါ်ပေါက်လာတာပါ။ကမ္ဘာကြီးပူးတွေးလာမှုကကမ္ဘာကျိုးပေါ်ကသက်ရှိဘဝတွေကိုအန္တရာယ်ချင်းချောင်နေတယ်လို့ယုံကြည်နေသူကသားတဲ့စာလူငယ်လှုပ်ရှားတက်ကြွသူတွေရဲ့ဥဆောင်လမ်းပြတစ်ယောက်ဖြစ်ပါတယ်။လူငယ်တွေသူတို့ယုံကြည်ရတယ်ထုတ်ဖော်ပြောဆိုရတဲ့လူငယ်တွေမြင့်မြင့်မားမားတွေးခေါ်တာကိုဒီကမ္ဘာကြီးလိုအပ်နေတယ်လို့သူကပြောပါတယ်။လူငယ်တွေအနေနဲ့ကိုလုံနိုင်တဲ့နယ်ပယ်တွေကိုတိုးချဲ့ချဲ့ထွင်လုပ်ကန်ကြဖို့နဲ့လက်ရှိမျိုးဆက်တွေကိုဖိအားတွေဆက်လက်ပေးနေဖို့ကိုလည်းသူ့ရဲ့နှကွန်းဆက်တဝင်လွားမှာတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ
I wish you peace and happiness in 2020 thank you
ကိုရဲမြင့်ထွန်းပြောပြသွားတာပါရှင်ကမ္ဘာတဝန်းနေရာဒေသအတော်များများမှာ2019ခုနှစ်ကုန်ဆုံးလို့2020နှစ်သစ်ကိုအကျိုးဆုံးနေကြတာမှာအမေရိကန်ပြည်ထောင်စုမှရောက်နေတဲ့မြန်မာမိသားစုတွေလည်းကိုရောက်ရှိရာပြည်နယ်မြို့နယ်အသီးသီးမှာကိုရဲ့အရင်နှီးဆုံးမိတ်ဆွေတွေအပေါင်းအသင်းတွေနဲ့ဆူဝေးပြီးတော့နှစ်သစ်ကိုအကျိုးဆုံးကြပါတယ်။အမေရိကန်ပြည်ထောင်စုတဝန်းရောက်နေကြတဲ့မြန်မာမိသားစုတွေနှစ်သစ်ကိုအကျိုးဆုံးကြမယ့်အစီအစဉ်တွေကိုတော့ကိုစော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရှင်။
အမေရိကန်ပြည်ထောင်စုမှရောက်နေကြတဲ့မြန်မာမိသားစုတွေဟာကိုနဲ့နိဆက်ရာမိသားစုမိတ်ဆွေအပေါင်းအသင်းတွေနဲ့တနေရာမှာစုဝေးချက်ပြုတ်စားတော့ပြီးနှစ်သစ်ကိုကြိုဆိုကြလိမ့်ရှိတာမှာ2020နှစ်သစ်ကိုလည်းအလားတူပျော်ရွှင်စွာကြိုဆိုကြဖို့စီစဉ်နေကြပါတယ်ဒီနှစ်အတွက်ထူးခြားတာကတော့အမေရိကန်ရောက်မြန်မာမိသားစုတွေကမြန်မာပြည်ငြိမ်းချမ်းဖို့တဦးပေါ်တဦးမြစ်တာထားပြီးအတူတကွလက်တွဲဆောင်ရွက်ကြဖို့တိုက်တွန်းထားကြတာပါနယူးယောက်ပြည်နယ်အထက်ပိုင်းအယ်ဘနီမြို့ကကိုယ်စောကိုကိုနိုင်ကတော့သူတို့မိသားစုနှစ်သစ်ကိုကြိုဆိုမဲ့အစီအစဉ်ကိုအခုလိုပြောပြပါတယ်
ကျွန်တော်တို့မျိုးလေးမှာတော့မြန်မာမိသားစုတွေကတော့တစ်ထောင်ကျော်ကျော်လောက်ရှိတယ်ဗျနီးဆော့ရသူအဝင်းဝိုင်းလေးတွေကတော့လောက်ကြတာပေါ့ဗျာကျွန်တော်တို့ကတော့ဒီညကျွန်တော်နဲ့ခင်မင်းရင်းနှီးတဲ့ကျွန်တော်တို့ရဲဘော်ရဲဘက်တွေတငယ်ချင်းတွေစုပြီးတော့ကျွန်တော်တို့ဒီစားပွဲစားတော့ဝယ်လို့လုပ်မယ်ပြီးရင်ကျွန်တော်တို့ကနှစ်သစ်ကိုကြိုမယ်ပေါ့ဗျာဒီလိုစီစဉ်လာပါတယ်ဗျကလေးလူကြီးခမ်းမန်းကြီး20လောက်တော့ရှိမယ်ဗျ။နီးစားရတော့ဗျာကျွန်တော်တို့မျိုးလေးမှာနောက်တစ်ပတ်ဆိုရင်ဒီကရင်မစ်တကူရှိတယ်။သူတို့ဖိစာကြီးလည်းကျွန်တော်တို့ကန့်ဝေးတာတွေ့ပါတယ်ဗျာ။နောက်တစ်ပတ်ဇန်နဝါရီလ15ရက်တနင်္လာနေ့ပေါ့နော်။ဆိုတော့နီးစားရတခြားမျိုးလေးမှာလည်းအဲ့လိုပဲကျွန်တော်တို့လှမ်းဖိစာလေးရှိတယ်ပေါ့ဗျာ။အားတဲ့သူတွေတော့သွားကြတာပေါ့။အဓိကတော့နှစ်တကူစုတော့ကတော့ကျွန်တော်တို့တိုင်းပြည်အဲဒီပါဘီဘာနေရာရောက်နေပြီမယ်လေ။နှစ်ဒီကူမှာ2020မှာတိုင်းပြည်ငြိမ်းချမ်းပါပြီးတော့ဗျစစ်ပွဲတွေငြိမ်းချမ်းပြီးတိုင်းပြည်တိုးတက်ဖွံ့ဖြိုးပါစေလို့ပဲကျွန်တော်ပြောချင်ပါတယ်ဗ
ျမေရီလန်းပြည်နယ်ဆီဗာစပရိတ်မှာနေထိုင်တဲ့ကိုရင်ထွေးကလည်းတငယ်ချင်းမိသားစုတွေနဲ့စုပြီးနှစ်သစ်ကိုကြိုဆိုဖို့စီစဉ်ထားကြအောင်အခုလိုပြောပါတယ
်ဟောကျွန်တော်တို့ဒီနေ့နယူးယီးယားတော့ကျွန်တော်တို့နှစ်စဉ်ပေါ့လေတငယ်ချင်းမိသားစုတွေကနေပေါင်းပြီးတော့ဒီနယူးယီးယားကိုကြိုဆိုတာပေါ့နော်အဲ့ဒီအခါကျတော့ပါလီစီစဉ်ရလဲဆိုတော့တမိသားစုဆိုပါလီလှုပ်လာခဲ့ပြီပါတယောက်ကတော့အစားတောက်လေးလှုပ်လာခဲ့ပြီပါတယောက်ကတော့ကျွန်တော်တို့ပါချက်စားမယ်ချက်စားမယ်မုတ်တစ်ခုကိုတာဝန်ယူပေးပါပြီးွားမယ်ကျွန်တော်တို့ဝိုင်းပြီးတော့တငယ်ချင်းမိသားစုတွေအကုန်ဝိုင်းရှယ်ကြတယ်ပြီးွားတဲ့ခါကျမှကျွန်တော်နှစ်သစ်ကိုကြိုစားတယ်ဆိုတော့နှစ်တိုင်းနှစ်တိုင်းတင်းတင်းတင်းတင်းနဲ့ဟိုအရင်တော့ဆို50စုမိသားစုလှုပ်ရင်းနဲ့ကိုယ်ကမိသားစုတွေနည်းနည်းများလာတဲ့ခါကျတော့မိသားစု10စု15စုလောက်ဖြစ်လာတယ်အဲ့တော့ပေါင်းပြီးတငယ်ချင်းအိမ်တိုင်းမှာသတ်မှတ်ပြီးတော့ရွေးလိုက်တယ်ရွေးပြီးတော့မှကျွန်တော်တို့ဒီညဆိုရင်ကျွန်တော်တို့ဒီနေ့မြန်မာလူမျိုးပြည်ပြည်ပေါ့နော်ဒီလိုအမေရိကန်စားတောက်လည်းမဟုတ်ပါဘူးကျွန်တော်တို့အုံလို့ခေါ်ဆွဲလေးချက်စားကြမယ်တကယ်ချင်းပြည်သားသူတစုကအုံလို့ခေါ်ဆွဲလေးကိုတာဝန်ယူချက်ပြီးချက်ပြုတ်လာမယ်ကျွန်တော်တို့ကတော့အသားတွေအတော့တွေအားတွေယူဝကြမယ်ပြီးဝင်ကျွန်တော်နှစ်စင်မှာ2020မှာအားလုံးကြမ်းကြမ်းမှမှချမ်းချမ်းသာသာနဲ့လူရဆန္ဒတွေကျွန်တော်တို့ခလုံးမထီစူးမညီပဲဖြစ်နိုင်ပါစေဆိုတာသူတောင်းကြရင်လည်းကျွန်တော်နေယူရကြိုဆိုကြမှာပါခင်ဗျာ
နေပါရပြည်နယ်မှာရှိတဲ့ကဘာကျော်လောင်းကစားမြို့တော်ဖြစ်တဲ့Las Vegas မြို့ကဆူရှိလုပ်ငန်းရှင်ဦးစန်းထွန်းနီကတော့သူတို့မြို့မှာရှိတဲ့မြန်မာဖုန်းတော်ကြီးအကြောင်းမှာပြည့်ရွတ်မြေတားပို့ရင်နှစ်သစ်ကိုဖြတ်သန်းမယ်လို့ဆိုပါတယ်
။ကျွန်တော်တို့ကပုံမှန်ဆိုတော့အဲ့ဒီဒီမှာရှိတဲ့ဟိုတယ်ကာစီနိုကြီးတွေအကုန်လုံးမီရှုမီပန်းလွတ်တာဟိုကတော့15မိနစ်လောက်သူကချွတ်ပေးပါတယ်တော်တော်လေးကြာတယ်။နောက်ပြီးတော့လှလဲတအားလှပါတယ်အကုန်တန်းစီနေတော့ဒါပေမဲ့ကျွန်တော်လွန်ခဲ့တဲ့6နှစ်ကလေးကစပြီးတော့ပုံကြီးအကြောင်းမှာပုံကြောက်ဆိုတာကျွန်တော်တို့ဇေယသမချိတ်တာအကြောင်းတော်မှာအဲဆရာတော်ဖះဟိုညနေပိုင်းကို9:00ရက်6:00ပဋ္ဌာန်းညွတ်တယ်။ဒါပြီးရင်တရားထိုင်တယ်ပြီးရင် တခါတပြီးတော့အဲ့မေတ္တာပို့အမျှဝေမေတ္တာပို့အမျှဝေအဲ့ဒါကို7နာရီကျော်သွားတဲ့အထိကိုတောက်လျှောက်လုပ်ပါတယ်ကောင့်တောင်းလောက်ရမလုပ်ပါဘူးအဲ့လိုကျော်သွားပြီးတော့7နာရီ5မိနစ်လောက်ကြာမှဆရာတော်ဖရာကျေးဇူးတွေတီးပြီးတော့အကုန်လုံးကိုရက်ခိုင်းရက်ခိုင်းပြီးတော့မှအဲ့လို celebrate လုပ်ရရှိပါတယ်ကျွန်တော်လည်းဒီညတော့ဟိုဘာပဲဖြစ်ပေါ့ဟိုဟာပဲအဲ့ဒီခုံးเจ้าမှာပဲနှစ်တကူမယ်လို့ကျွန်တော်တို့ဒီဟာလုပ်ထားပါတယ်စီစဉ်ထားပါတယ်ညကျွန်တော်ဘာဘာကြီးမှာရှိတဲ့လူတွေအားလုံးကိုဒီနှစ်ထဲမှာ2020ထဲမှာအကုန်လုံးကတကယ်ကြီးညွတ်ညွတ်နဲ့စရအောင်မြင်မြင်နဲ့ကျွန်တော်တို့ဒီဟာမုဒိတာစိတ်နဲ့ကြိုးစားကြမယ်ဆိုရင်တကယ်ကိုအောင်မြင်သွားမှာပါအဲ့အောင်မြင်ဖို့အတွက်လည်းကျွန်တော်တကယ်ဆုတောင်းပါတယ်ညဆိုက်လေးလေးလေးဆုတောင်းပါတယ
်အိန္ဒိယနာပြည်နယ်ဖော်ဝေးမြို့ကကိုပြည်လင်းထုကလည်းအလုအလရဲ့မှာမိသားစုမိတ်ဆွေတငယ်ချင်းတွေနဲ့စုပြီးနှစ်သက်ကိုကြိုဆိုဖို့စီစဉ်ထားတယ်လို့ပြောပါတယ
်ကျွန်တော်တို့ဒီမှာအမေရိကန်မှာကျွန်တော်အမအကြီးဆုံးရကျွန်တော်ညီအငယ်ဆုံးရသူတို့မိသားစုတွေနဲ့ကျွန်တော်မိသားစုနေနဲ့မိသားစုနေရပါတီလေးပေါ့အရင်ကြီးနေတဲ့မိတ်ဆွေတငယ်ချင်း3-4ယောက်လည်းဖိတ်ထားတယ်လေဆိုရင်သူတို့တော့ဒီလိုပဲပေါ့စကားဆင်းလေးကြွားကြပါဟိုအကြောင်းဒီအကြောင်းအမအကြီးအကြောင်းတပါးကြီးအကြောင်းပေါ့ဒီရမတိုင်းလေးနဲ့လေးဆူတောင်းပေးကြပါဘော။ကျွန်တော်တို့ရှိမှာတော်တော်များများတပတ်လုံးပေးကြတာများတယ်။မင်းတွေကလည်းခရစ်စမတ်နေ့တွေကလည်းစားပေးကြတာများတယ်။အတေကတော့နေရမှာတော့ဗျာ။ဗမာပြည်အပါဝင်ကပားကြီးကလည်းဆိုရင်ကျောင်းထဲတယောက်ချစ်ခင်ကြပါစေ။ငင်းချမ်းကြပါစေ။ပျော်ရွှင်ကြပါစေလို့ဆူတောင်းပေးတာပေါ့။အဲအတေကဒီဆုံးကအရေးကြီးတယ်
။မြန်မာနိုင်ငံအပါဝင်ကပားနိုင်ငံအတော်များများမှာ2019ခုနှစ်ကုန်ဆုံးလို့2020ရဲ့ကိုရောက်နေပြီဖြစ်ပေမဲ့ကမ္ဘာအနောက်ဖက်ခြားမှာရှိနေတဲ့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတချို့မှာတော့နှစ်သက်ကူးဖို့နိုင်ရည်အနေငယ်လိုနေပါသေးတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါရှင်အခုကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေနားဆင်ကြရပါမယ်မူလဆောင်ဖားရှင်တွေရဲ့အဘော်မပြတ်စေပဲမတ်ဤတန်စင်ကတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေရတံပိုးကုလသမဂ္ဂပြောဆိုချက်ဆိုရခေါင်းစဉ်နဲ့အာရကန်ရိုဟင်ဂျာအမျိုးသားအဖွဲ့အစည်း ANO ရေးသားထားတဲ့ဆောင်းပါးကို eurasiareview.com မှာဖတ်ရပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့တခြားလူနည်းစုတွေပေါ်မှာလူခွင့်ချိုးဖောက်နေရတဲ့အတွက်ပြင်းပြင်းထန်ထန်ရှုတ်ချတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ခုကိုဒီဇင်ဘာလ28ရက်နေ့ကကုလသမဂ္ဂကအတည်ပြုလိုက်တဲ့ပုံမှာအာရကန်ရိုဟင်ဂျာအမျိုးသားအဖွဲ့အစည်း ARNO ကကြေဆွဲအကြောင်းရေးသားထားတာပါ။လူမျိုးတုံးတပ်ဖြတ်မှုကိုကာကွယ်နိုင်တဲ့အခွင့်အလမ်းပေါ်လာကာကွယ်ရမယ့်တာဝန်နိုင်ငံတိုင်းမှာရှိတဲ့အကြောင်း UN ရဲ့ဆုံးဖြတ်ချက်မူကြမ်းကတတိပိလိုက်တာဖြစ်တဲ့ဆိုပြီးတော့မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တာမရှိဘူးလို့ပြောခဲ့တဲ့မြန်မာနိုင်ငံဆိုင်ရာဂျပန်တပ်အမတ်ကိုထောက်ပြပြီးဝေဖန်သွားတာပါရခိုင်ကချင်နဲ့ရှမ်းတိုင်းဒေသလူနည်းစုရဲ့ပေါ်မှာလူမျိုးတုံးတပ်ဖြတ်နေရပြီနဲ့လူသားတူပေါ်ကျူးလွန်တဲ့လုပ်ရက်တွေကိုရပ်ဖို့မြန်မာစစ်ရဲကိုတိုက်တွန်းထားပါလေအမျိုးသမီးအမျိုးသားနဲ့ကလေးငယ်တွေပေါ်မှာစနစ်တကျအကြမ်းဖက်တာအကျဉ်းအကျပ်အလုပ်လုပ်ခိုင်းတာမရင်းကျင်တာနှိပ်စက်တာစတာတွေကိုလည်းရပ်ဖို့မြန်မာစုရကိုတောင်းဆိုထားတာပါရိုဟင်ဂျာနဲ့တခြားလူအတိုင်းဝိုင်းတွေပေါ်မှာအကြမ်းဖက်မှုတွေရပ်ဖို့မြန်မာကိုနိုင်ငံတကာတိုင်းဝိုင်းအနေနဲ့လည်းဝိုင်းဝန်းကူညီကြဖို့ ARNO ကတောင်းဆိုထားတာကိုဖတ်ရပါတယ်ရှင်အင်ဂျင်နိုင်ငံတွေနဲ့မြန်မာနေဆက်ကုန်သွယ်မှုတိုးမြင့်စွာကောင်းစဉ်နဲ့ VNA ရေးသားထားတဲ့ဆောင်းပါးကိုတော့ en.vnn+.vn မှာဖတ်ရပါတယ်။2019-2020ဘဏ္ဍာနှစ်အတွင်းမှာ1.4 billion အမေရိကန်ဒေါ်လာပို့အင်ဂျင်နိုင်ငံတွေနဲ့မြန်မာကြားနေဆက်ကုန်သွယ်မှုလုပ်ဆောင်နိုင်ခဲ့တဲ့အကြောင်းထောက်ပြထားပါတယ်။နေဆက်ကိတွေကနေ1.68 billion ဒေါ်လာပို့တင်ပို့နိုင်ခဲ့ပြီးတော့920ပို့တင်သွင်းနိုင်ခဲ့တဲ့အကြောင်းဒါဟာပြီးခဲ့တဲ့နှစ်ကတည်းကစရဲ့ဒေါ်လာ615.6တန်ဖိုးတုတ်တက်လာတာဖြစ်တဲ့ဆိုပြီးတော့မြမစီးပွားရေးဦးစီးဌာနကိုကိုးကားပြီးတော့ပေါ်ပြထားပါတယ်။တရုတ်ထိုင်းဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယအင်ဒီဂျင်းနိုင်ငံတွေနဲ့နေဆက်ကုန်သွယ်မှုလုပ်ကိုင်နေတာဖြစ်ပြီးတော့ပြည်ပကုန်သွယ်မှုအားလုံးရဲ့80ရာခိုင်နှုန်းကျော်ကိုပင်လယ်ရေကြောင်းကနေတဆင့်လုပ်ကိုင်တာဖြစ်တယ်လို့ပေါ်ပြထားပါတယ်။မြန်မာနိုင်ငံရဲ့အဓိကတင်ပို့ကုန်တွေကစိုက်ပျိုးရေးထွက်ကုန်၊တရိတ်ဆန်ထွက်ပစ္စည်း၊ပင်လယ်ထွက်ကုန်၊သတ္တုတတော်ထွက်ပစ္စည်းစားရတွေဖြစ်ပြီးတော့လူသုံးကုန်ပစ္စည်းတွေကိုမြန်မာနိုင်ငံတည်းပြည်ပကနေပြီးတော့တင်သွင်းနေတာဖြစ်ကြောင်းဖော်ပြထားပါတယ်ရှင်
။မဤတန်စင်ပြောပြသွားတဲ့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေကိုနားဆင်ကြရတာပါရှင်။အခုတော့နှစ်သက်ကူအတွက်တေးလက်ဆောင်နားဆင်ဖို့အလှရောက်ပါပြီ။ဒီနေ့မနက်မှာတော့ထွန်းအိန်ဒရာဘိုရဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုရွေးချယ်ထားပါတယ်။အတူတူနားဆင်ကြရအောင်ပါရှင်။
ခတ်သိမ့်ပျော်ရွှင်ပါစေလူခတ်သိမ့်အကုန်စံတရီအားလုံးပြည့်စုံမျော်လင့်ခြင်းညာနေတတ်တူနေတိုင်းရှင်တန်နိုင်ဘူးအကျဉ်းနာစိမြစ်ကြတဲ့တူလွန်
20ပြည့်နှစ်ကစလို့ VOA သောရရှင်တွေအတွက်ရောမြန်မာပြည်သူပြည်သားတွေအားလုံးမှာလောဘဒေါသမောဟမမနာဆိုတဲ့ဝင်ထုတ်ဝင်ပိုးတွေကနေကင်းဝေးကြပါစေရှင်မေတ္တာတရားနဲ့အတူစိတ်နှလုံးအေးချမ်းကြပါစေကြောင်း VOA ဝိုင်းတော်သားတွေရဲ့ကိုစားဆုမွန်ကောင်းတောင်းပေးပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။2020ပြည့်နှစ် January 1ရက် VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီခန့်လိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေမှာတော့အင်္ဂါနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်နဲ့သူယုံကြည်ရအစီအစဉ်2မျိုးကိုနားဆင်ရမှာပါ။အခုရင်ဆုံးကိုသားညွန့်ဦးအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီတစ်နှစ်ကုန်ပြီးတော့နောက်တစ်နှစ်ကူးပြောင်းမဲ့အချိန်မှာ2020ခုနှစ်ရဲ့စင်ခေါ်ချက်နဲ့အလားအလာကိုဆွေးနွေးတော့မှာဖြစ်ပါတယ်အခုဆိုရင်တော့2019ခုနှစ်ကိုပြီးတော့2020တဲကိုချဉ်းကပ်လာပြီဖြစ်ပါတယ်2020ခုနှစ်မြန်မာနိုင်ငံအတွက်ကြုံရနိုင်မဲ့ဒီစင်ခေါ်ချက်နဲ့လာလာကောင်းတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားမှာပါအဓိကပြင်နိုင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်တူကတော့ဒီ EBSDF ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်လက်ရှိမြန်မာရေးလေ့လာသူဒေါက်တာနိုင်အောင်ဖြစ်ပါတယ်နောက်တူကတော့နိုင်ငံရေးဆောင်မရှင် NHK ရဲ့ဒီသတင်းဌာနကသတင်းအေဒါတူလည်းဖြစ်ပါတယ်ကုသီဟဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်မှာရှိပါတယ်ခင်ဗျကျွန်တော်အရင်ဆုံးကိုတီဟာကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျကျွန်တော်တို့ပြောမယ်ဆိုရင်တော့2020ထဲမှာထူးထူးခြားခြားပြည်တွင်းထဲမှာဆိုရင်တော့ရွေးကောက်ပွဲပေါ့ပြည်ပမှာဆိုရင်တော့ကြုံနေရတဲ့ပြဿနာစိတ်ခေါ်ချက်ဆိုရင် ICJ ICC ပါဝင်နိုင်ငံကဖိအားပါကျွန်တော်မေးချင်တာကကိုတီဟာအနေနဲ့ဒီ2020မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အရင်ဆုံးကျွန်တော်တို့စိတ်ခေါ်ချက်တွေပေါ့နော်အကဲဆန်းချက်တွေကိုလည်းဆွေးနွေးကြပါတယ်2020မြန်မာနိုင်ငံကြုံဝင်ရနိုင်တဲ့အကဲဆန်းချက်တွေတန်းပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
ဒီရတော့ဗျာဒီထဲမှာဆိုလို့ရှိလို့ရှိရင်ရွေးကောက်ပွဲရွေးကောက်ပွဲမတိုင်ခင်မှာကျွန်တော်တို့ဒီခြေကဥပဒေပြင်ပေးဖို့နော်ဟောဒါတွေကတော့အဓိကပေါ့တိုးတိုးလေးပဲတခြားကျွန်တော်တို့ဒီအုပ်ချုပ်ရေးနဲ့ပတ်သက်တဲ့တက္ကသိုလ်အသေးလေးတွေရတယ်ပြီးသွားမလာဘူးလို့ကျွန်တော်တို့မပြောနိုင်ခင်နေသားပေါ့အဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီလာမဲ့ရွေးကောက်ပွဲအချို့ကျွန်တော်တို့နိုင်ငံဆိုရှာမှုတွေရှိနိုင်တယ်စားပြတ်မှုတွေရှိနိုင်တယ်ဒီနေရာမှာတော့ပြောရကျွန်တော်ဒီကမှာခြေအုပ်ချုပ်ရေးပြဿနာတွေရတယ်အတုံးချစရာဖြစ်လာနိုင်တယ်လို့အတုံးချတယ်လို့ဖြစ်သွားမယ့်ကိစ္စတွေလည်းရှိနေပါတယ်ဥပမာကျွန်တော်ဒီ Victoria ကိစ္စလည်းဒီအဲ့လိုလွဲမားတဲ့ပြဿနာတွေပေါ့နော်ကျွန်တော်တို့အောက်ခြေမှာဖလားဒီပြဿနာတွေဟာလည်းကြီးထွားလာနိုင်တဲ့နေရာရှိပါတယ်ကျွန်တော်ဒါကပြည်ထဲမှာနိုင်ငံရေးနဲ့အုပ်ချုပ်ရေးနဲ့တက်တက်ဖြစ်ဖို့အကြောင်းတွေလည်းဥတည်နေပါတယ်ဒီမှာကျတော့ကျွန်တော်တို့ဒီအခု ICJ ပေါ့နော် ICJ ကနေပြီးတော့ကျွန်တော်တို့တုံးချက်ချက်ထွက်လာခဲ့ရင်ပေါ့နော်ဆိုတော့ကျွန်တော်ဒီတော့ပါ PR ကလည်းဒီ website ဖြစ်လာမယ်ကျွန်တော်မှတ်ပါတယ်။အပြီးတော့ ICJ မှာတင်ထားတဲ့ကိစ္စကကျွန်တော်တို့လက်တော်ဒီရက်တစ်ခုနဲ့ဆင်တယ်လို့ကျွန်တော်ယူဆပါတယ်။ဒါဆိုကြာပြီးသုံးချက်ချက်တရားရုံးကနေပြီးတော့စာမလိုက်နေဆိုရင်ဒါကိုအသုံးပြုပြီးတော့ဒီဘက်ကနေပြီးတော့ကျွန်တော်တို့ PR ကို website လုပ်လာဖို့ရှင်းလို့ကျွန်တော်ယုံကြည်ပါတယ်။ဆိုတော့ဒီလိုမျိုးရှိလာခဲ့လို့ဆိုရင်တစ်ခါတည်းဒီပါပါကျွန်တော်တို့ PR တွေဒါကပိတ်ဆို့မှုတွေပြစ်တင်မှုတွေပေါ့နော်အဲ့လိုမျိုးရှိလာနိုင်တယ်ဆိုတော့ဒါတွေကလည်းကျွန်တော်နိုင်ငံတကာဆက်ဆံရေးနဲ့ဒီလိုလုပ်တဲ့လူပေါ်ပါလေအကျိုးဆက်ရောက်မှုရှိတယ်ဆိုတော့2020ကကျွန်တော်တို့ဒီအထူးအပြောင်းလဲပေါ့နော်နောက်ဆက်လာမယ့် NDA နဲ့နောက်ဆက်ပြောင်းမှာဥပဒေနဲ့ရေးပေါ့တနေ့အားစုတွေကလည်းနောက်ဆက်ပြောင်းမှာပါဝင်ဆောင်ရွက်နေရေးပေါ့အားပြတ်မှုတွေလည်းကြီးလာမယ်ဆိုတော့ပြည်ပပြ PR တွေအများမယ်အလေးထားပါမယ်
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာကုတ္တရာကိုတစ်ခုထပ်မေးချင်ပါတယ်ကုတ္တရာခုနပြောသွားတဲ့အထင်မှာရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံပြင်ကိစ္စဖွဲ့စည်းပုံပြင်ကိစ္စက2020မှာဘယ်လောက်ထိဖြစ်နိုင်ချေရှိလို့လဲခင်ဗျာ
ဟုတ်ကျွန်တော်အိုးနေရာတော့ဗျာဖွဲ့စည်းပုံကဘယ်လိုပဲပြင်ပြင်ကျွန်တော်တို့ကဒီ၄၃ဆောက်နေတယ်တော့ဆိုတော့အားမှာတော်တော်များများပါလေဆိုတော့တကယ်တမ်းကျွန်တော်တို့ဖွဲ့စည်းပုံဒီရေးချက်ကိုကော်မတီကနေပြီးတော့ကျွန်တော်တို့တော်တော်လေးကော်မတီပြင်ပြထားတဲ့ဆက်ကထောက်ရဲ့ရှိတယ်ဆိုတော့ဟိုလက်တွေ့မှာတကယ်လည်းကျွန်တော်တို့လုပ်ဖို့တော်တော်ခဲရတယ်တက်ကလည်းဒါတော့ချောင်းကျွန်တော်တို့ဆက်ကျင်တယ်အဲအမျိုးမျိုးပေါ့နော်တက်ကကျွန်တော်တို့တက်ကအရဆိုတော့အမျိုးမျိုးဒါကိုလက်မခံဘူးဆိုပြီးတော့ပြောတယ်ဆိုတော့ကျွန်တော်၄၃ဆောက်ရတယ်တက်ကလက်မခံဘူးကျွန်တော်တို့ကကျွန်တော်တို့ဟိုပြင်လို့ရတဲ့အနေအထားဆိုတော့ကျွန်တော်တို့ဒီခြေကဥ်တွေပြင်ရနိုင်ငံရေးဆောင်ရှားမှုတော့ပဲဖြစ်လာတယ်ကျွန်တော်နိုင်ငံရေးဆောင်မှုတော့ပဲဖြစ်လာမယ်ဆိုတော့ကျွန်တော်တို့ဒီရေတော့ပဲဥတည်နေတဲ့ဆိုင်ဒီမှာကျွန်တော်တို့ခြေကဥ်တွေကပြင်နေတဲ့ပုံစံရှိတယ်ဒီကြေအားကြောရှိတယ်ဆိုတော့တက်ကရက်မယ်ဆိုရင်စိတ်ဆော်ချက်ပေါ့နော်စိတ်ဆော်ချက်ကိုအားပေးရတော့ဖြစ်သွားမယ်လို့ခမန်းတယ်ဒီလိုပဲစိတ်ဆော်ချက်ကဒီဒီဒီရက်ကိုအားထုတ်ကြရင်တက်ကလည်းဟိုအားပြန်မှုရှိလာနိုင်တယ်တက်ကတော့အတိုက်ချန်ချက်ခံရေးပါတီနဲ့အားပြန်မှုရှိတဲ့တက်ကလည်းမရှိသေးဘူးဆက်ပေါ်တဲ့အားပြန်မှုရှိတဲ့ခါကျတော့ဒါရီကကျွန်တော်တို့တကယ်တမ်းတရှိလာဒီနိုင်ငံကပြောင်းအောင်ပြန်နေနေတော့ဒီလိုရင်းရင်းလေးတွေဆိုနေတော့ဆက်ရောက်မှုရှိတယ်ဆိုရတဲ့ဆက်ပေါ်တဲ့က ဒီနေ့တော့ကျွန်တော်တို့ပြည်ပပုံစံတက်တွေဒီထောက်နိုင်မှာဒီခြေအုပ်တွေပြင်ရရင်းရင်းလေးကိစ္စတွေတော့ပြပါလာရှိတယ်ခြေအားတွေတော့ကျန်ထိုင်နိုင်မှာဆိုတော့ပြည်ပပုံစံတက်ကိုသတိနဲ့ကြားတယ်လို့ဆိုတော့ခြေအုပ်တွေဆိုင်ရာရင်းသွားမှုကအဲ့ပုံစံတက်ကိုထိခိုက်နိုင်တယ်မဖြစ်လာနိုင်ဘူးဗျအဲ့တော့ရင်းရင်းပေါ်ရင်ကျွန်တော်တို့ဒီဘက်မှာရှိစိတ်ရှိတဲ့ပုံစံတက်သဘောတူတဲ့ကိုသွားဖို့ခက်တယ်
ဟုတ်ကဲ့တစ်ဆက်တည်းမှာပဲဒီ NRI NLD ပါတီကဒီနှစ်ပြောမယ်ဆိုရင်2020ရွေးကောက်ပွဲလို့ရင်ဆိုင်ရမှာပါ2020ရွေးကောက်ပွဲကအရင်2015မှာကျုံခဲ့တဲ့ရွေးကောက်ပွဲလို့အလားအလာကောင်းနေရှိနိုင်လားဘာတွေကဲဆက်ချက်တွေကြုံနိုင်ပါလဲခင်ဗျာသူ့အတွက်
အဲ့တော့ကျွန်တော်တို့လည်းပေါ့ကောဒီဒီတိကျတဲ့ဈာတဲ့ရွေးကောက်ပွဲရတဲ့ဒီရှိတဲ့ခါပါ NLD ရဲ့နောက်ဆက်ရွေးကောက်ပွဲကိုရင်ဆိုင်တဲ့နေသားရွေးကောက်ပွဲအစီအစဉ်ကိုကျွန်တော်တို့လည်းတော့သုံးသပ်ခဲ့ဆိုတော့ဒီ ICJ ကိစ္စဖြစ်လာတာအစိုးရအကောင်လို့လည်းပြောအောင်ပါဘောနော် ICJ ကိစ္စဖြစ်လာတဲ့အခါမှာဒီထဲမှာပြည်လူလူဒီအစိုးရရဲ့ဒီတာဝန်ယူတော်မှုမှာထောက်ခံမှုပြုတာတတ်မှုပေါ့အားပေးမှုတွေရတယ်ဒါကရုပ်ချင်းပေါ့နော်ဒီ NLD မှာစတင်နေတဲ့ကျွန်တော်တို့ဒီနိုင်ငံရေးထောက်ခံမှုတွေဟလားဆရာတွေကစစ်ချင်းပြန်ပြီးတော့အားပြေတော့ပေါ့နော်ဆိုတော့လည်းပဲအထွေရေးဆရာနဲ့ပြည်မဲ့မှုတွေရတော့ရှိတော့မယ်ဆိုတော့ဒီကဘာပြန်ပြောလာကြလဲဆိုတော့2020ဟိုဘက်မှာတော့ကျွန်တော်တို့ပြင်ပြတော့ပတ်တဲ့ကြည့်ပြတောင်းတဲ့မှုတွေဟိုတော့နောက်ကဒီစားဖို့မှုတွေတော့လေဒီခုတက်ပို့ပြီးတော့ပြည်သားရဲ့ပါတော်နဲ့ကျွန်တော်တို့အမတ်တရရှိရဲ့ပြင်တောင်းလေးတွေလုပ်ဖို့ပြေလာတဲ့တော့ရှိတယ်ဟိုပြတ်တမာဒီမှာလည်း NLD ကိုရွေးချယ်ဖို့ဆိုလို့ရှိရင်ပြည်သူရွေးချယ်ရမယ်ဆိုရဲအဲဒီလိုဒီဟာဖြစ်နေတဲ့တက္ကနာရှိတာပေါ့နော်ဆိုတော့ဒီလိုဆိုဆိုကြပါဘူးအဲဒီ ITJ တက္ကနာကကျွန်တော်တို့ NLD ကိုပြန်ပြီးတော့ပြင်ပြင်ပေးထားတဲ့အနေအထားရှိတယ်ဒီချင်းမျိုးသတိကျင်းကျင်းသွားနိုင်ရင်တော့ကျွန်တော်တို့2020မှာ NLD ကဟို2015လို့အများကြီးမရရင်တော့မှကျွန်တော်ထင်တယ်အစိုးရဖွင့်နိုင်တဲ့အချိန်ရော
ဟုတ်ကဲ့တစ်ဆက်တည်းကိုတရားထက်မေးချင်တာကပြည်ရင်းညင်းညိုင်းနဲ့အမျိုးသားပြန်လည်တင်မြေကိစ္စပါပြောမယ်ဆိုရင်တော့ရခိုင်ဒေသမှာဆိုရင် Ranger issue လို့ကိစ္စတွေပေါ်လာသလိုပဲနောက်ပိုင်းမှာ AA အဖွဲ့ရဲ့ဒီလက်နက်ကိုင်လှုပ်ရှားမှုတွေကပိုပြီးအားကောင်းလာတယ်အဲ့တော့ဒီ2019ခုနှစ်မှာပြောမယ်ဆိုရင်ညင်းညိုင်းလှုပ်ရှားမှုတွေကနောက်ဆုတ်သွားလူတော်ဖြစ်ပြီးတော့တိုက်ပွဲတွေပိုပြီးတော့တွေ့လာရတယ်2020အလားလားပြည်ရင်းညင်းညိုင်းအလားလားရခိုင်အခြေအနေဘယ်လိုသုံးသပ်မိပါလဲဟုတ်က
ဲ့လေရခိုင်အခြေအနေကကျွန်တော်ကတော့ဟိုအစိုးရအတွက်အဲစင်ကုန်မှုတစ်ခုတော့ဖြစ်နေတယ်ဒီမှာပြောရတဲ့သတိတော်ကိုဟိုအသက်ကြီးချောင်းတဲ့ဒေသတစ်ခုလည်းဖြစ်လာတယ်ပြောပြလို့ဆိုတော့ကျွန်တော်တို့ဒီရိုးရင်းသားတွေကျဲဆဲထဲမှာချိန်ချောင်းမှုရှိတဲ့ပြန်မလာရဲဘူးဆိုတဲ့အနေဒါဖြစ်နေရတယ်ပြီးတော့အေးရဖြစ်နေလို့ထုတ်ချားနေလို့ဖြစ်နေရပါတယ်ဆိုတဲ့အနေဒါဟိုပြန်ပြီးတော့ညှာကြည့်တာပေါ့အဲဆိုရင်ရက်ကတစ်ခါတည်းမှာပဲမဟုတ်ပဲလေအစိုးရကဒီဒေသကြီးကိုကာဝယ်လိုက်တယ်ဆိုတော့အဲတော့အဖြစ်ဟန်ဆက်ပတ်သက်ယူရမယ့်အနေအားတွေအေးပေါ်ပေါက်လာတဲ့အတွက်ကြောင့်လို့အထူးကအေးရလက်ကိုခုန်လိုက်တယ်ဒီပုံစံလေးနဲ့ IG မှာတော့ဆက်ကြည့်ရပေါ်ပေါက်ရတဲ့ပေါ်ရှိအဲ့တော့ဒီဒီ repetition ပေါ်တော့ဒီတော့ကောင်းတဲ့စက်ကအောင်မြင်ရဟာအထူးကအဲချင်းပေါ်မှုအထူးကဘယ်လိုလဲတော်ဝင်လေယူနိုင်တဲ့အနေအားမျိုးလို့ဒီ20 20ပြောနိုင်တော့ပဲလေအေးအေးကလည်းဒီကက်တနာကိုမျှယူရတဲ့သဘောဖြစ်တော့ဖြစ်တော့ကြဒီကိစ္စမအောင်မြင်တော့လည်းအထူးကလည်းပြန်ပြန်ချောင်းတဲ့ဒီသားရှိရဲ့ဆိုတော့ဟိုနောက်တစ်ခါညီငယ်လေးနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရဲ့ကျေအေးဖြစ်နေတဲ့စိတ်ကဒီ issue အဖြစ်ပြ issue အဖြစ်ဖြစ်တဲ့ဒီချက်တဲ့အချက်မှာဒီပေါက်တွေညီငယ်လေးတွေတော့ကျွန်တော်ပြင်နေအများကြီးမသိခဲ့နိုင်ဘူးဘာဖြစ်လို့လဲဆိုတော့ပြောရင်းပြောရင်းနဲ့ကျွန်တော်တို့ဒီလက်သက်တိုင်းဒီအဖွဲ့ကြီးတွေကြားထဲမှာလည်းအီပေါက်ပွဲကြတာပေါ့နော်ဆိုတော့ကျွန်တော်အရှိတမ်းမှာရှိတဲ့လက်သက်တိုင်းအဖွဲ့ကြီးတွေကကျွန်တော်ဆက်ရက်ပြုတ်ပေါပေးတယ်ဆိုအေးရတော့ support ရကိုပေါပေးရပါတော့ဆိုတော့စက်တမာကဟိုဘက်မှာလည်းအဟလေးရှိလာအဲ့ဒါကြောင့်ညီငယ်လေးကတော့ကျွန်တော်ဆက်ရက်ကတော့သွားမယ်တအားကြီးအခြေအနေတော့မဆိုးဘူးရခိုင်နောက်ပိုင်းတော့ချင်းချက်ဖြစ်သွားတယ်လေတကယ်လို့ဆိုတော့ဟိုအေးနေနဲ့ကလည်းအဲ့တက်ကိုချေကုန်ရဖို့တဲ့သူတို့ကလည်းအေးကြည့်ရတော့လိုအပ်ချက်ဖြစ်အဖေတို့လည်းဆိုတော့ KIA လေးကမှအနေနဲ့နေလို့မရဘူးလေဆိုတော့သူတို့လည်းသူတို့ဘက်ကလိုအပ်ချက်တော့ဆက်သွားမယ်ဆိုရင်ကျွန်တော်ပြင်နေအဲ့ဒီတော့အစားကြိုက်ရတယ်လေဆိုရှင်ရခိုင်ကိစ္စတော့ပြည်ရေးကိစ္စတစ်ခုဖြစ်သွားပြီးတော့ကျန်တဲ့ကိစ္စတွေကတော့ဆက်ပြီးတော့မအောင်မြင်ပြီးတည်းအောင်သူတို့ဝါမဟုတ်ပဲထိန်းထားနိုင်တဲ့အနေက
ရှိနေလို့ကျွန်တော်ပြောနေပါတယ်။ဟုတ်ကဲ့။နောက်တစ်ခုကတော့မြန်မာနိုင်ငံအစိုးရပေါင်ပေါ်နဲ့မြန်မာနိုင်ငံလူမှုဖွဲ့စည်းမှာကြုံနေရတဲ့အမျိုးသားရေးအစိုးရအုပ်စုတွေအခြေအနေပြောမယ်ဆိုရင်တော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတော့သူတို့လှုပ်ရှားမှုတွေပျောက်ချင်းမလားပျောက်သူတော်ဖြစ်သွားပါတယ်။အဲ့တော့ဒီလာမဲ့နှစ်မှာဒီလှုပ်ရှားမှုတွေကလုံးဝအကင်းသေးသွားပြီလားပြန်ထွက်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ။အဲ့
ဒါပြောရအောင်ကျွန်တော်အခုဒီ ICJ ကိစ္စအစိုးရကြီးပဲမဟုတ်ဘူးအကောင့်တွေလည်းပါလာတယ်ဆိုတော့ကျွန်တော်ဒီချက်ကိုကျွန်တော်ဖော်ပြချင်ပါတယ်။အခုလို့ဆိုတော့ ICJ ကိစ္စပေါ်လာတဲ့အမျိုးသားရေးအရာစုတွေကအလိုဟာဟိုချစ်ချစ်ပလန်တူဘယ်လိုမှမဖြစ်နိုင်တော့တဲ့အနေပါပေါ့ဟို2020စကနေဦးပါတော့2015မှာတိုင်ငင်တော့လေလူသားရေးဝါသားနဲ့လူသားစုချမှုတွေကိုဒီကောက်ပွဲကိုပြင်မှတ်ထားပြီးဆွေးရှာခဲ့2020မှာလည်းဒီလိုချမှုကိုဥတည်နေတဲ့အရေးလက္ခဏာရဲ့အစပဲကနေဦးပါတော့ကျွန်တော်သိကြရတယ်ဆိုတော့လည်းဒီ ICJ ကိစ္စလို့ခေါ်ပြီးဒီမြန်မာနယ်ပေါ်ပေါက်လာတဲ့အချိန်မှာ ကျွန်တော်တို့အကြောက်တိုင်းနဲ့ဆက်ပြီးရင်ဆိုင်ရတဲ့အပေါ်မှာဒီကိစ္စတွေကအရှိထွက်လာဖို့တော်တော်ခဲယဉ်သွားတယ်ဆိုတော့ထွက်လာလဲကျွန်တော်တို့အကြောင်းလာတော့မဟုတ်ဘူးထောက်ခံမှုရတယ်မဟုတ်ဘူးဒီတော့ဘယ်လိုချိန်ချောက်နိုင်လဲတဲ့အဒီဘာကြီးဖြစ်မှာခေါ့ဆက်ပြီးတော့အဲ့ဒီဒေါ်ရေးတောက်ချမ်းမှုတွေမှာဥပဒေပြည့်ပြည့်ရှိတဲ့ပုံစံတွေအားလုံးကလည်းကျွန်တော်တို့ဝရန်တီဘဝနဲ့ခြေရာထောက်တယ်အဒီဘာဖြစ်တဲ့ကြောင့်မလို့ဒီလိုဒီလိုဒီလိုမျိုးဟောင်းတဲ့တိုင်ငယ်မှာပေါ်ပေါက်လာဖို့ဆက်ပြီးတောက်ချမ်းမှုတွားဖို့ခက်ပါလေကိုဆိုတာတို့တွေအမျိုးသားရေးအားစုတွေအများကြီးကျွန်တော်တို့ဒီ focus လုပ်နေကြတဲ့တမတော်နဲ့တမတော်ခေါင်းဆောင်တွေကလည်းဒီကမှာအခု ICG ဒီကမှာကျွန်တော်တို့အခုကနောက်ဆက်ကိုဝန်ကြောင်းဝင်ပြီးတော့ကျွန်တော်နေရာနဲ့အနေထားဖြစ်သွားတဲ့ကြောင့်မလို့အလို့သားကြီးဟိုတရားစီအရေးနဲ့ highlight လုပ်နေတဲ့ပုံစံမျိုးကျွန်တော်တို့ဒီတိုင်းပြည်မှာဥဆောင်တဲ့ပုံစံကိုချင်းချင်းထုတ်ခတ်သွားတဲ့အနေထားဟာကျွန်တော်2020ကိုအလို့သားကြီးအရေးစီကိုလည်းအလို့သားကြီးအရေးစာနောက်ဆက်ပေးနေတော့တဲ့အလို့ဒီကြောက်နေတော့ဘူးဆိုတော့ဟာတော့မြင်ရပါတ
ယ်ဗျ။ဟုတ်ကဲ့ကုသရကျေးဇူးပါကုသရလေးလိုက်မှမှခဏနေပြပါအောင်ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါလေနောက်ထပ်ဆွေးနွေးမဲ့သူဒေါက်တာနိုင်အောင်ဒေါက်တာနိုင်အောင်ခုနကကုသရဆွေးနွေးသွားတဲ့အချက်ဒီမြန်မာနိုင်ငံလက်တလောကျွမ်းနိုင်တဲ့စိန်ခေါ်ချက်ကဲဆန်းချက်ပေါ့နော်သူဆွေးနွေးချက်ဒီရှိပါတယ်အဲ့တော့ဒေါက်တာနိုင်အောင်ဘာဒီပေါ်မှာဘာများဆွေးနွေးလို့ပါလဲဒေါက်တာနိုင်အောင်အနေနဲ့ကောဒီလာမယ့်2020မြန်မာနိုင်ငံတကယ်ကျွမ်းနိုင်တဲ့အကဲဆန်းချက်ဒီဘယ်လိုလို့မြင်ထားပါလဲ
ကျွန်တော်မြင်တာကတော့ခုနပြောတဲ့အချက်တွေကလည်းအားလုံးရှိပါတယ်ဟိုယူရီဘွားပြောရင်2020ကဒီ LED အစိုးရပေါ့နော်ဒူးတင်ရောက်တဲ့အစိုးရဟိုကနေသက်တမ်းပြည့်တဲ့နေ့လည်းဖြစ်ရွက်ောက်ပွဲအသစ်ပေါ့ပြန်ကြည့်ရဲအကုန်လုံးတော့မပြောတော့ဘူးဒါပေမဲ့ LED ရွက်ောက်ပွဲဆန္ဒဖြစ်တဲ့ဒီခြေဥ်ပြင်ဆင်ရေးဒါပြောခုနငင်းကြဲရေးကိစ္စပေါ့နော်ပူရောင်ဆိုးလာနေတယ်ခြေဥ်ပြင်ဆင်ရတဲ့ခုနပြောသွားသလိုစီဝါရေးဆုံးလို့ရှိရင်လည်းဟို GDP တက်တယ်ပြောနေမှာကိုကုန်ဆွေးနှုန်းနဲ့ဘူဂျီဖောင်းပွားမှုတော့အများနေပါတော့နောက်တိုင်းပြည်မှာအစိုးရအဆုံးဖြစ်နေတာပြဿနာပါလို့တော့ဒီတရားဥပဒေစိုးမိုးမှုကိမဲ့နေတဲ့ကိစ္စတော်တော်ဆိုးရွားနေတယ်ဆိုတော့လူသားတယောက်တည်းလုံခြုံမှုနဲ့တရားမျှတမှုဘယ်လိုမှပြေးနိုင်လို့ဖြစ်တယ်တချိန်နဲ့မှာမျိုးရေးဝါပါမယ်ဆိုတဲ့ပြဿနာတွေရှိလာတယ်နောက်ဒီလူရက်စာပြောဆိုခွင့်ပါဝင်ပြီးနိုင်ငံလွတ်လပ်ခွင့်နဲ့ပိတ်နေတာရှိတယ်ဆိုတော့ကျွန်တော်ဘယ်လိုပြန်တမျိုးပြောချင်လဲဆိုတော့အဲ့ဒီပြဿနာအလုံးချုပ်ကြည့်လို့ရှိရင်ရှိရရှိလာတဲ့ပြဿနာတွေကဒီတိုင်းပဲဆက်ဖြစ်နေတယ်အဲ့ဒါကိုရှိနကူဆမ်းမှုကေသာအဖြေတွေနဲ့ပဲဆက်ပြီးအဖြေရှာနေတဲ့အတွက်ကြောင့်မလို့ကျွန်တော်တယောက်တည်းအမြင်ပြောရင်2020ရွေးကောက်ပွဲကဘာမှဟိုအပြောင်းလဲအလားအလာကိုပေးနိုင်မဲ့အနေအထားတွေမမြင်ရဘူးဆိုတော့ပြောချင်တာပါလေဆိုတော့အခုကပြဿနာရဲ့ဒီတိုင်းပဲဖြေဖို့ဖြေရှင်းနေရတဲ့ဒီတိုင်းပဲကတိုင်းမော်တိုင်းနေတဲ့လူကပြောင်းသွားတယ်ဆိုတော့ဒီနေ့အဓိကဖြစ်နေတာကဘာလို့ဆိုတော့တိုင်းပြည်မှာတကယ်လိုအပ်တဲ့အဲ့ဒီပြဿနာတွေကိုဖြေရှင်းဖို့အတွက်ပြင်ဖို့လိုအပ်တဲ့ဒီ institution တွေပေါ့နော်ဆိုတော့ဥပဒေပိုင်းနေပဲဖြစ်ဖြစ်ဂျန်နီယာပိုင်းနေပဲဖြစ်ဖြစ်အတွေးခေါ်ပိုင်းနေပဲဖြစ်ဖြစ်ပြောင်းလဲပြုပြင်မှုပေါ့လားကျွန်တော်တို့စကားပြောတော့တော်လန်တဲ့ဥစ္စာမျိုးပေါ့အဲ့လိုမျိုးတွေလောမဲ့ကိစ္စတွေအားလုံးကဒီ9နှစ်တွင်မှလည်းမရှိဘူးရှေ့လာမှလည်းကျွန်တော်တို့ NLD ကနိုင်အောင်ပါပဲလေဆိုတော့အဲ့ဒီကိုလာလာလည်းမတွေ့တဲ့ခါကျတော့ဟိုမျောလင်းချဲ့အရာပါရှိတယ်ဆိုတော့ဘာမှကိုရွေးချယ်စရာမရှိလို့ဒီတိုင်းသွားနေရတယ်ဆိုတော့ဘဝမျိုးကြီးရောက်နေတာကကျွန်တော်တို့စိန်ခေါ်စရာအကောင်းဆုံးဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။နောက်တစ်ခုကပါဆိုအတွင်းခေါ်ပိုင်းကပါဆိုရင်လားလဲဆိုတော့အလုံးကပါလဲဆိုတော့ဒီခေါင်းဆောင်တရားအောက်မှာနောက်မှလိုက်မယ်။ခေါင်းဆောင်ကိုယ်တိုင်ကလည်းဟိုဗါလဲဟိုကျွန်တော်ငယ်တော့ကစားတယ်ဟိုမထွေးလေးဟိုဆိုဆွန်လိုက်တာဟိုကာသလိုပြောပါဆိုတော့ဘာဖြစ်လဲလဲဆိုတော့လူရုအာနာလို့ပြောနေပဲလူရုဝေဝိုင်းနဲ့လူရုပါဝင်ဖြစ်ရှင်းတာဟုတ်ပေမဲ့ခေါင်းဆောင်နောက်မှအာရက်ပြီးတော့မှဖြည့်ရှင်းမယ်ဆိုတော့ဥစားဒီအတိုင်းမင်းငယ်ကိစ္စနေပြီးတော့မှရက်ွက်ကိစ္စတဲ့ဒီကိုဟလာဒီဆံကေခုံးမှုကနေစဘောဟာခုံးမှုရဲ့အားလုံးကိုကျွန်တော်အဲ့လိုပုံစံမျိုးနဲ့ဖြည့်ရှင်းနေဥစားဖြစ်တော့ဘာမှကိုပြောင်းလို့ပြနိုင်တဲ့တကယ်အခြေခံဟို institutional reform တွေကမမြင်နေရအောင်မတွေ့နေရအောင်လာမယူကောက်ွယ်တဲ့ဓာတွေကိုသိပ်ပေးနိုင်မယ်လို့မတင်ဘူးပေါ့နော်ဆိုတော့အဲ့ဒီချင်းကိုမူကြီးကပုံရကြီးကျယ်တယ်အဲ့တော့ငင်းချင်းကိစ္စမှာဖြစ်ဖြစ်ခြေဥ်ကိစ္စမှာဖြစ်ဖြစ်စီဝိုင်းကိစ္စမှာဖြစ်ဖြစ်ဇာတ်တက်ကိစ္စမှာဖြစ်ဖြစ်တရားဥပဒေစိုးမိုးမှုကိစ္စမှာဖြစ်ဖြစ် institution တွေကိုပြောင်းနိုင်တဲ့နော်ဒီလှုပ်ဆောင်မှုတွေပြုပြင်ပြောင်းလဲမှုတွေအဲ့လိုမြင်နေရတဲ့အခြေခံအုံမြစ်တွေကိုမတွေ့နေသေးရသေးတာကစိန်ခုံးဖြစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကုနှံအောင်ထောက်ပြသွားတဲ့ချက်ကတော့ပြည်တွင်းမှာလက်ရှိ institutional reform နဲ့ပတ်သက်လို့တော်တော်လေးအားနေနေတဲ့အခြေအနေပေါ့။နောက်ကျွန်တော်တစ်ဖက်မှာပြည်တွင်းပြည်ပအခြေအနေမေးချင်ပါတယ်ခင်ဗျာ။ပြောမယ်ဆိုရင်ပြည်ပမှာအခု ICJ ပါဝင်နိုင်ငံတွေက PR တွေအခုမကြတဲ့ကပဲဒီ UNGA ကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီလွန်ကြာရေးဆုံးဖြတ်ချက်ထွက်လာတာမျိုးတွေရှိတယ်။ပြည်ပ PR တွေလည်းတော်တော်ရင်ဆိုင်နေရပါတယ်။ဒါပေမဲ့တစ်ဖက်မှာကျွန်တော်တို့လေ့လာကြည့်သလောက်ဥပမာဆိုရင်ဒေါက်ဆာစုကြည်စင်ပြီးတဲ့ MRTV ရဲ့သကဝိုင်းတို့ဘာလို့မှသက်ဆိုင်ရာတာဝန်ရှိသူတွေပြောတဲ့အနေထားဆိုသူတို့ဘက်ကပတ်ပိုင်းနိုင်ခြေပနိုင်တဲ့ကင်တွယ်နိုင်တဲ့ဒါမျိုးတွေတုံ့ပြန်နေတာရှိပါတယ်ခင်ဗျာတကယ်ပဲ2020မှာနိုင်ငံတကာ PR ကိုမြန်မာကအန်တုနိုင်ပါမလား
ကျွန်တော်တော့မထင်ဘူးเนาะနိုင်ငံကဖိအားဆိုတာလည်းခုနကပြောလို့ပါဗျာဟိုအခုလက်တလော့ယာရီဖြည့်ချက်မကိစ္စတွေမကြခင်မှာဆုံးခဲ့တဲ့တက်လာလို့ရှိလာတယ်အဲ့ဒီပေါ်မှာမူတည်ပြီးတော့မှအလားကိုဖိအားတွေရှိလာမှာရှိဒါပေမဲ့ဒီ ICC ကို ICJ ကိုကိစ္စရကြအောင်မှာပေါ့เนาะဒါပေမဲ့ပြဿနာကဟိုတရားရုံးနေဆုံးပြမှာတော့ဟိုတိမှုမြောက်တယ်မမြောက်တယ်ပဲဒါပေမဲ့ပြဿနာကဘာလဲဆိုတော့ဗမာပြည်ကကိစ္စတခုခုနဲ့ပတ်သက်လို့ရှင်ရဲ့เนาะဝန်မခံမှုညင်းတယ်ပြုရင်ပြောင်းလို့ကျွေးပြုရင်ပြောင်းလို့လက်မခံမှုဆိုတဲ့အမြင်ကနေရာတိုင်းမှာလို့လို့ရှောက်သွားနိုင်တယ်အဲ့ဒါကဘာလဲဆိုတော့ယင်းနှမှုနှမှုတွေပဲဖြစ်ဖြစ်เนาะအခုကျွန်တော်ပြောနေကြတဲ့ဘန်နီရီဖော်မလုပ်တယ်မနေ့ကပဲ IMF ကရေပို့တက်တွက်တယ်เนาะဘန်နီရီဖော်မလုပ်ဖို့လို့ရေဖော်မလုပ်တယ်ကျွန်တော်တို့သိစိတ်ဒါမှမဟုတ်ပြုပြင်ပြောင်းလဲရေးမှာနေရာတိုင်းမှာကျွန်တော်တို့ကဘာလဲဆိုတော့ခုနပြောတဲ့ institution တွေကိုပြောင်းနိုင်ဖို့အတွက်အတွေးကုန်နဲ့ဥဆောင်မှုနဲ့ဘာပြောင်းရမယ်ဆိုတော့သိရတယ်မသိရတယ်အဲ့ဒါတွေပေါ်မှာနေရာတိုင်းမှာညှင်းဆန်နေတဲ့နိုင်ငံခံတွေပုံစံဆိုတော့ညှင်းဆန်နေတယ်ဆိုလို့ရှိရင်အဲ့ဒီအမြင်ဆိုရယ်အဲ့ဒီအမြင်ကဘယ်သူမှစပွဲလာမလုပ်ချင်ဘူးအဲ့တော့အနေနဲ့အများတော့ဒီ ICC ကိစ္စအပြတ်စပြီးတော့မလာဒီနိုင်ငံလူ့ခွင့်နဲ့ပတ်သက်လို့မလေးစားမလိုက်နိုင်တဲ့ကိစ္စတရားဥပဒေစိုးမိုးမရှိတဲ့ကိစ္စစီကံမရှိတဲ့ကိစ္စပြုပြင်မှုမလုပ်ရတဲ့ကိစ္စနောက်လူတွေပေါ်မှာလူလူချင်းမဆန်နိုင်တဲ့ကိစ္စဆိုတော့အဲ့ဒီအမြင်ကြီးကခုနပြောတဲ့နိုင်ငံတကာဖိအားတယောက်လာမှုပေါ်မှာအများကြီးဟိုဟိုဘာလဲပံ့ပိုးမှုတွေပေးနိုင်တယ်လို့
ကျွန်တော်အနေနဲ့ဒီမှာကျွန်တော်အဲ့ဒါကိုတီဟပြန်မေးချင်ပါလေခုနကဒေါက်တာနေအောင်ပြောသွားတဲ့ခါမှာသူကထောက်ပြတာတော့မြန်မာနိုင်ငံမှာပြုတ်ပြောင်းလဲမှုဟယ်လိုကိုတီဟကောင်းအောင်မချအောင်ကျွန်တော်ပြန်ခေါ်လိုက်ပါမယ်ကျွန်တော်တို့တော်ရရှင်တွေကိုကျွန်တော်တို့ဖိတ်ခေါ်ချင်ပါလေအရင်ဆုံးတော်ရရှင်တူဖြစ်တဲ့ကိုတီးလဲမှု၄တိုင်းပေါ်မှာရှိပါတယ်ခင်ဗျာကိုတီးလဲမှုတူတူဆွေးနွေးမြေမြန်လို့ရပါတယ
်ဟာပေးကြီးရပါခင်ဗျာကျွန်တော်အနေနဲ့ကတော့2020မှာဆိုရင်တော့ပြဿနာကတော့ပိုပြီးတော့ကြီးထွားလာမယ်လို့ကျွန်တော်မြင်နေဗျာ2019မှာစစ်တပ်ရဲ့မတရားလုပ်မှုတွေကိုနော်စစ်တပ်အနေနဲ့အပြစ်မရှိတဲ့အောင်ရောင်းဒေါန်သန်းစီပြောသားတာကိုကျွန်တော်တို့ကြားရပါတယ်ခင်ဗျအဲ့တော့ဒေါန်သန်းစီပြောဆိုကြတာနော်ဗမာပြည်သူတွေတိုင်းသားပြည်သူတွေကထိုးကျေးခံမဲ့သဘောသွားပြီးတော့တက်ရောက်ပါတယ်ခင်ဗျအဲ့ဒါကြောင့်မို့2020မှာဆိုရင်နော်ပြဿနာပုံတော့ပြင်းတက်လာမယ်လို့ကျွန်တော်မြင်တယ်နောက်တော့နော်ကျွန်တော်တို့ပြည်သူတွေဟာနော်ကျန်းသူအခွင့်အရေးနဲ့ကိုယ်ပိုင်ကြံ့တမ်းခွင့်ကိုနော်ပြောတော့ရမလဲအဲ့ဒါဘယ်လိုဖြေပေးနိုင်မလဲလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျဒါကတော့တိုင်းသားကိစ္စပါကျွန်တော်နောက်ထပ်သွားရှိတူလှည့်ပေးကြပါလေကုတမ်းမောင်တူဆွေးနွေးမြေမြန်လို့ရပါတယ်ခင်ဗျဟ
ုတ်ကဲ့ခင်ဗျ ICC ကိုဟုတ်တယ်ဘွားကြီးမှာတရားဝင်ကြီးချုပ်လည်းရောက်လာပါတယ်ဒီတိုင်းသားရတော့တော်တော်များတော့လက်မခံတော့ဒါပေမဲ့ဒီဝါကြီးလည်းတော့သူသွားလာဟိုအားပြောက်ဆိုတော့ပြောရဆိုတာကဘာဒီနေမှာ25ရာခိုင်နှုန်းကတည်ဥတွေပါပဲ။ဘာအောက်လက်ခံနေပါပဲ။နော်အေအေကဒီပြည်နယ်မှာဘာဒီနယ်လိုလုံးမဲ့ဆိုတာဘာဒီနယ်ဆိုတာဘေးမှာတည်ဥနယ်ဆိုရှိလို့သူကဘာဒီနယ်လုံးကိုဆွေးရရှိတာအေအေနေနဲ့လည်းအချိန်မပြေပါဘူး။ဟုတ်ကဲ့ကိုနောက်လာဒီ2020မှာလေဒီဥပဒေကိုစိုးမိုးရေးဖို့အတွက်ဆိုအဓိကအရေးကြီးပါတယ်။သူတို့ ICD ကတော့တာရူစာတင်လူတွေကိုပြောမဲ့စာရက်ကလွဲရင်ချီချီရောက်ရောက်ဥပဒေကိုတိုင်တွယ်ဖို့တော့ကအရေးကြီးပါလေ။ဟုတ်ကဲ့
ဟုတ်ကဲ့ကိုတန်းမောင်ကျေးဇူးပါခင်ဗျာ။ကိုခုနကကိုတိလိုက်မှုပြောဆွေးနွေးသွားတဲ့တိုင်းသားရေးမပြောခင်မှာကုတီဟာကိုပြန်ဖိတ်ခေါ်ချင်ပါလေ။ကုတီကခုနကပြောသွားတာစကားပြတ်သွားလို့ဒေါက်တာနေအောင်ပြောသွားတဲ့ထက်မှာ
ဒ
ီပြုရင်ပြောင်းလဲရေး minded နဲ့ပြုရင်ပြောင်းလဲရေးလုပ်ငန်းတွေပိုလိုအပ်နေတယ်လို့မြင်တယ်။ကဲဆန်းချက်ဖြစ်တယ်လို့မြင်တယ်။ကုတီကအမြင်သိချင်ပါလေ။ဟယ်လိုကိုတီကိုတီကကြားပါလားဟယ်လို
ဟုတ်ပါပြန်ကြားပါဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ခုနကပြောတဲ့ဒီပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့အမြင်ပါအဲ့ဒါလေးသိချင်ပါ
Institution တွေပြည်ပြင်ပြောင်းလဲရေးကတော့အမှန်တကယ်လိုအပ်ပါတယ်အခုကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေအကျိုးဆက်ကိုဒီဖြစ်ဖြစ်ကိုလိုက်ကြည့်တဲ့အခါမှာကျွန်တော်တို့လက်ရှိသွားနေတဲ့ကျွန်တော်တို့ဒီမိုကရေစီစနစ်ပေါ့ Parliamentary Democracy စနစ်ဒါဒီကျွန်တော်တို့ဒီလူ့ခွင့်ရေးကိုအခြေခံလူ့ခွင့်ရေးကိုတန်ဖိုးထားတဲ့ကျွန်တော်တို့ဒီကျွန်တော်ဒီမိုကရေစီစနစ်ကိုသွားနေတဲ့နေရာမှာကျွန်တော် Institution တွေကကျွန်တော်တို့ဒါနဲ့ဒီစနစ်တွေကိုချက်သုံးရလို့တော့လိုအပ်တဲ့ပြည်သူတောင်းလဲမှုတွေခြေကပြည်သူတောင်းလဲမှုတွေအားကြီးလိုအပ်ပါတယ်ဒီ society မှာလည်းကျွန်တော်လိုအပ်တဲ့ဒီအစိုးရအဖွဲ့ကြီးတွေပေါ့အစိုးရလုပ်ငန်းတွေကိုပေါ်ဆောင်နေတဲ့ဒီ technology တွေတက်ဆိုင်ရာအဖွဲ့ကြီးတွေပေါ့နော်ကျွန်တော်တို့ကြံကြားရေးစသည်ဖြင့်အခုဟောမှာခြေကပြည်သူတောင်းလဲရေးဒီကိုအသေးခေါ်ရစာပြောင်းလဲမှုတွေပေါ့နော်ဒီလိုဒီစနစ်စနစ်တောင်းလို့လည်းကပ်ယူတယ်ဒီအသေးခေါ်လေးအလေးအကျင့်လေးအယူအဆလေးအကုန်ကြောင်းရဲလို့လိုအပ်နေပါတယ်ဒါပေမဲ့ဒါတွေကိုလည်းပြောင်းနေတယ်လို့ပြောရင်လည်းကျွန်တော်တို့ဟိုသုံးကြရပါတော့သူကဒါပြောင်းလဲလာပြီးတော့ကျွန်တော်တို့တတိယဌာနရေးအပေါ်မှာအကျိုးတစ်တိုက်ရောက်မှုရှိပြောင်းလဲလာတယ်အပြောင်းလဲမှုတွေမမြင်ရတာကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့စိတ်ကောင်းမှုအခက်အခဲပေါ့ဆိုတော့ဒီလိုမျိုး institution တွေကကျွန်တော်တို့ မပြောင်းနိုင်တဲ့အတွက်ကြောင့်ဒီပြဿနာကိုတင်းတင်းရောက်တော့မဖြေရှင်းနိုင်တဲ့ပြဿနာတစ်ခုကတော့ရှိဖြစ်တယ်။ဒါပေမဲ့အခုကကြီးတာကြီးရပြီးတော့ရှင်းရဖြစ်လာတဲ့ပြဿနာတွေကျွန်တော်တို့တောင်းချောက်ကျွန်တော်လေးတဲ့ပြန်မတင်ရတာပေါ့နော်။ဆိုတော့ဒါကတကယ်ဆိုမှာဆိုတော့ကျွန်တော်တို့ကဒီအဲဒီဆိုတော့အခုလည်းကျွန်တော်တို့ဒီကြည့်ကြည့်ကြရတယ်ပြီးတော့နေတဲ့ဒီရွေးချယ်တဲ့ကတော့ဒီလိုမျိုးကျွန်တော်တို့အများညော်နေနေတယ်ဒီလိုဒီအပြည့်အဝเนี่ยนี่แหละตัวเราตัวอาทิตย์เนี่ยนี่มีขึ้นไปแล้วทีนี้มีอยู่บ่าวคือเราหมดแล้วก็เราอุตส่าห์วันนี้เนี่ยคือเรายื้อเฉยไล่ไปยื้อเฉยมาทํามาเราเอาเงินเนี่ยได้ไปแต่ตัวอาทิตย์เนี่ยเลยพี่ว่าผูกเอาแก่เนี่ยเรายันยาอีกเลยแต่ว่าดิสติบิวชั่นเนี่ยแหละที่เนี่ยจองแล้วตัวอาทิตย์เนี่ยคัดเลยยุ่งยากเลยเนี่ยเราซื้อได้ไปแล้วสุดท้ายตัวลงไหนเนี่ยเราได้ดาทุกทีคือเรายื้อเฉยไปได้ได้ดาทุกทีก็ลงไหนเพราะเราจ้าอ่ะเลยเราเรียนอ่ะเลยสุดท้ายแล้วก็ต้องเอาเงินหมดพอมีเนี่ยคําเราตัวอาทิตย์ก็ดีโพลิซีที่ชะในเนี่ยมาได้แค่แค่တကယ်တော့ drive လုပ်နိုင်တဲ့ capacity ပေါ့နော်ဒီအားဆိုမှမရှိဘူးနောက်တစ်ခါကျွန်တော်တို့အောက်ခြေရည်ကျွန်တော်တို့အခုဒီပြင်တောင်းရမှုခံရမယ်ကျန်ရတဲ့ညုံ့ကမှုရှိတယ်ဆိုတော့အဲ့ဒီခုကြားမှာကျွန်တော်တို့ prepare ဖြစ်နေတဲ့ပြတ်တော်လို့အပြင်ရှိတဲ့တက်တာအပြင်ဆက်ပြီးတော့ပြဿနာဖြစ်နေတာဖြစ်သွားတာပေါ့ဟုတ်ကဲ
့ဟုတ်ကဲ့
ဒါကြောင့်ကျွန်တော်တို့အောင်မြောင်ဝိုင်းပြီးတော့ကျွန်တော်တို့တစ်ခါလုံးတော့ပြီးလို့လိုအပ်ပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးအချိန်လေးသိမိရတော့ဒေါက်တာနေအောင်ကိုကျွန်တော်မေးလိုက်ချင်ပါလေအဓိကတော့ခုနကကိုတီးလိုက်မှုပြောထားတဲ့တိုင်းသားရေးကိစ္စနဲ့ပတ်သက်လို့နည်းနည်း10မိနစ်လောက်ပေါ့နော်အဲ့ဒီအတွင်းမှာချုပ်ပြီးတော့ဖြေပြပါလားခင်ဗျာ
တိုင်းသားတွေကတန်းတူရှင်နဲ့ကိုပိုင်ပြဋ္ဌာန်းခွင့်ဟိုရပ်တဲ့နယ်ဆိုတာရှင်းပါတယ်ဒါပေမဲ့တူတူပြောလို့ရှင်တော့ဗာလဲဆိုတော့ဒီဖေရိုနဲ့ပတ်သက်လို့ရှင်ကျွန်တော်တို့ကဒီတိုင်းသားညီကောင်မတော်ရဲ့အားလုံးကမူလပိုင်ရှင်တွေဖြစ်တယ်အဲ့ဒီပုံမှာတိုင်းပြည်အာဏာကိုဘယ်လိုခေါ်ဝေကြမလဲဆိုတာနဲ့အခုတက်မတော်နဲ့အထက်တဲကဗမာပြည်ပြည်မနိုင်ငံအရာပြောနေတဲ့တိုင်းသားတွေလည်းအခွင့်အရေးတွေပူပေးရမယ်ဆိုတဲ့အမြင်တစ်ခုကမတူသေးဘူးအဲ့ဒါကြောင့်မလို့ခုနပြောတဲ့ဝါကိစ္စဖြစ်ဖြစ်ရခိုင်ကိစ္စဖြစ်ဖြစ်တကယ်တမ်းပြောရင်ရခိုင်နဲ့ဒီရှမ်းပြည်နယ်ဘက်မှာတိုက်ပွဲဖြစ်တာတွေကလွန်ခဲ့တဲ့လင်္ကာနဲ့လောက်ကတမ်းမတော်နေပြောဟာဒီတက်လေးတွေကဒီဟိုမှာအခြေဆိုင်တာမဟုတ်ပါဘူးအေရန်သေးပါတယ်ဆိုတော့မစင်မချင်းဆုံးတဲ့ကြကြောင်မလို့တိတူတွေဖြစ်ရတာ
ဟုတ်ကဲ့
ဆိုတော့တိုင်းသားနဲ့ပတ်သက်လို့ရှိရင်သူရဲ့မူလရပ်ပန်ခွင့်တွေအတိမတ်ပြုပြီးတော့ဖြည့်ရှင်းပေးနိုင်ဖို့ကအဓိကကြပါတယ်လို့ကျွန်တော်ပြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ direct လေးလိုက်အစီအစဉ်ချိန်ဆတော်လို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကုတီဟာနဲ့ဒေါက်တာနိုင်အောင်ကျွန်တော်တို့ရှင်နေအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာ direct လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲရန်နောက်ွယ်ပြေးပါခင်ဗျာ
ကိုဒါညိုအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညဒိုင်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်သူယုံကြည်ရအစီအစဉ်မှာတော့စီမံခန့်ခွဲမှုတင်ဒန်းစရာဦးဟန်မြင့်မောင်ရဲ့ယုံကြည်ရကိုနားဆင်ကြရမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်
။ကျွန်တော်ဟာစီမံခန့်ခွဲမှုတင်ဒန်းစရာ management trainer တယောက်ဖြစ်တဲ့အားဖြင့်တော့ကျွန်တော်ယုံကြည်ရတော့စီမံခန့်ခွဲမှုဆိုတဲ့ပညာရပ်ကိုကျွန်တော်ယုံကြည်ပါတယ်။အဲ့တော့ဘာကြောင့်ယုံကြည်ရတယ်လဲဆိုလို့ရှိရင်စီမံခန့်ခွဲမှုပြည်ညရဲ့တစ်ခုဟာဘုရားဘာသာအနေနဲ့ပဲပြောရမယ်ဆိုလို့ရှိရင်လောကီရေမကောက်လောကုတ်အတွက်ပါဒါအကျုံးဝင်တဲ့ပြည်ညရဲ့တစ်ခုလို့ကျွန်တော်အနေနဲ့တော့ယူဆပါတယ်အဲ့တော့စီမံခန့်ခွဲမှုဘာသာရပ်ကိုကျွန်တော်တို့အချမ်းချင်းပိုင်းကြည့်မယ်ဆိုရင်3ပိုင်းလောက်တွေ့နိုင်ပါတယ် organization management လို့ခေါ်တဲ့အဖွဲ့အစည်းကိုစီမံခန့်ခွဲခြင်း system management ပေါ့ဒီနှစ်တစ်ခုကိုစီမံခန့်ခွဲခြင်းနဲ့ staff management လို့ခေါ်တဲ့ကိုယ့်ကိုယ်ကိုစီမံခန့်ခွဲခြင်းဆိုပြီးတော့သုံးမျိုးသုံးစားလောက်ဆက်ကြလို့ရနိုင်ပါလိမ့်မယ်အကြံဉာဏ်အချင်းပေါ့နော်အဲ့တော့ self management လို့ခေါ်တဲ့ကိုယ့်ကိုယ်ကိုစီမံခန့်ခွဲတဲ့အလုပ်ကိုသာကောင်းကောင်းလုပ်နိုင်လို့ရှိရင်ဘက်ဖို့နိဗ္ဗာန်ကိုရောက်ပြီးထိကြောင်မှအားထုတ်နိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့အဲ့ဒါကြောင့်မလို့လောကီရောလောကုတ်ရောပါအကျိုးရှိနိုင်တဲ့ပညာရဖြစ်တဲ့ကြောင်စီမံခန့်ခွဲမှုပညာရကိုယုံကြည်ပါတယ်နောက်တစ်ခုကတော့လူသားတွေအနေနဲ့ရှင်သန်ရည်တည်လာတဲ့အခါမှာစီမံခန့်ခွဲမှုဆိုတဲ့ပညာရဲ့တစ်ခုဟာမကျင်းနိုင်ဘူးပေါ့နော် management နဲ့စီမံခန့်ခွဲမှုနဲ့မကျင်းနိုင်ဘူးအဲ့တော့ဘယ်မှာသွားပြင်လဲဆိုလိုတဲ့သဘောက business မသွားမလားအဲစီးပွားရေးမှာသွားမလားစီးပွားရေးမှာသွားရင်ဥမာကျွန်တော်သင်တန်းတွေပို့ချတဲ့အခါမှာခဏခဏကြုံတွေ့ရပါတယ်ဥမာအပြင်ဒီမှာက accounting ကိုဝါသနာပါတယ်သင်ရင်းခိုင်ပညာရပ်ကိုဝါသနာပါတယ်သူဖြစ်တယ် management နဲ့ဝေတဲ့စီမံခန့်ခွဲမှုကဒီမှာနဲ့မသက်ဆိုင်ဘူးလို့ထင်ပါတယ်အဲ့တော့ဆိုကြပါစို့ရဲ့accounting ဘာသာရပ်တစ်ခုကိုအဲ့တော့စီးရင်းခိုင်ဘာသာရပ်တစ်ခုကိုလေ့လာသင်ကြားတယ်လို့ဆိုပါစို့အဲ့တော့လေ့လာသင်ကြားတယ်လို့ဆိုပြီးတော့သူက account system လောလောဟုတ်လားနော်အဲ့တော့စီးရင်းခိုင်လက်ထောက်လေးအနေနဲ့လုပ်ဝင်တယ်ဆိုပါစို့အဲ့ဒီအချိန်မှာတော့ဆိုကြပါစို့ဝင်ဝင်မှဖြောင်းနေမှစပြီးဖြစ်ပေါ့လေအဲ့တော့စီးရင်းခိုင်နဲ့ပတ်သက်ပြီးတော့သူအဲ့ဒီလို့လုပ်ရအောင်အဲ့တော့ကျွန်တော်တို့ဒီလိုစဉ်းစားကြည့်အောင်လူတယောက်ကသူ့ဘဝကိုအောက်ခြေဆင်းနေမသေးနဲ့ဖဲနဲ့ develop ဖြစ်အောင်ဘယ်သူမှမလုပ်ကြမယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ develop ဖြစ်အောင်လုပ်တယ်လို့ဆိုရင်သူဒီနေ့ကျရင်ချိကောက်နေပြီဖြစ်သွားမှာပေါ့နော်အဲ့တော့စင်းကင်ချုပ်တယောက်အနေနဲ့သူဟာ
စင်းရဲတွေကိုထိုင်ဆွဲတဲ့လုပ်ကိုလုပ်နေရတာဒါမှမဟုတ်သူ့လက်အောက်မှာရှိရစင်းငိုင်အစစ်စင်ကိုစီမံခန့်ခွဲရတာလို့စဉ်းစားကြည့်လို့ရှိရင်စီမံခန့်ခွဲတဲ့လုပ်ကိုအထူးသဖြင့်လောက်ကင်နေရလိမ့်မယ်လို့ထင်ပါတယ်အဲ့တော့လူတွေကကိုယ့်အကူ develop လုပ်ကြတယ်လုပ်ခြင်းအပြင်ဆက်လက်ပညာရပ်တွေဘယ်ပညာရပ်ကိုသိဖို့မလဲဥပမာ marketing လား sales လားအမမို့ရင် logistic လားတခုခုပေါ့နော်အဲအကုန်လုံးကစပြီးတော့ဝင်တဲ့အချိန်မှာတော့အဲဒီလုပ်ကိုလုပ်ကြတယ်တို့တော့ညာလေတို့ရဲ့ဘဝမှာ career မှာတို့ရဲ့ development ဖြစ်လာတာ ਨੇ အမြဲ management နဲ့ပုံပြီးနေတာဒီမှာခောက်ဝဲမို့မပြီးလို့မရဘူးမတက်လို့မရဘူးကျွန်တော်စတင်တဲ့အခါမှာတောင်းသားတွေကိုမေးပါတယ်ဘယ်အချိန်မှာဆိုလို့ရှိလို့ရှိရင်တော့ management နဲ့ဒီမှာခောက်ဝဲမှုနဲ့ကင်းဝေးပြီးလို့ထင်တယ်လို့ပြောတယ်တချို့ကပြောတယ်အိုပေသွားရင်တော့ကင်းဝေးပြီအဲကျွန်တော်ပြောတယ်ပေသွားရင်တော့မကင်းဝေးသေးဘူးနော်အဲကိုက manage မလုပ်ရပါနဲ့ဒီ dead body ကိုဒီအလောင်းကိုဘယ်ပြင်မှလို့ကြိုးမလဲစပြီးမြန်ကိုက manage လုပ်တာကိုခံရအောင်ပဲစီမံခန့်ခွဲတာကိုခံရအောင်ပဲအဲ့တော့ from credit to grave ပေါ့နော်ဆိုလိုတဲ့ဘောကပကက်တွင်းမှပြီးဂူတွင်းတိုင်အောင်စီမံခန့်ခွဲမှုနဲ့မတင်းနိုင်ပါဘူးလူဘဝမှာရှင်းပြန်ရည်လာတဲ့အခါမှာနောက်ဆုံးအာစပိုင်းကပြောခဲ့သလိုပဲ local draw ကိုအားထုတ်မယ်ဆိုရင်တော့မှကိုယ့်အကို set control set management လုပ်နိုင်တယ်ဆိုရင်နိဗ္ဗာန်ရောက်တာရောက်ကြောင်းတော့အားထုတ်နိုင်တဲ့ဖြစ်ကိုရောက်နိုင်ပါတယ်အဲ့တော့ကျွန်တော်ယုံကြည်တာကတော့စီမံခန့်ခွဲမှုပညာရပ်ကိုကြောင်ကြည့်ပါရဲစေစွတင်ပါရဲခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင် VOA American အတန်ရဲ့2020ပြည့်နှစ် January 1ရက်ဗုဒ္ဓဟူးနေ့မနက်ခင်းထုတ်လွှင့်ပေးနေတဲ့တနားရီစာစီစဉ်အစဆုံးကိုမနက်7နာရီကနေ9နာရီအထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်ဗုဒ္ဓဟူးနေ့ညပိုင်းမှာတော့လူလူကျမ်းမာရေးဥကျော်ဆန်းသားရဲ့မြမအရေးသုံးသက်ချက်နဲ့ဒီဘလော့ဂါတွေပြောသမျှအစီအစဉ်တွေနားဆင်ကြရမှာပါ။အခုတော့ဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါဦးမယ်ရှင်
။အီရန်နိုင်ငံကအမေရိကန်တန်ရုံကိုဆန္ဒပြသူတွေကအကြမ်းဖက်ဝင်စီးဖို့ချိုးစားနေချိန်မှာအမေရိကန်ဘက်ကလည်းဆက်ကြံ့ခံရင်ဆိုင်ပြီးစစ်ကူထပ်ပုံနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကချိန်ညားချက်ထုတ်ပြန်လိုက်ပြီးဆန္ဒပြသူတွေအနေနဲ့တန်ရုံထဲဝင်မစီးနိုင်သေးပဲအမေရိကန်ဝန်ထမ်းတွေအနေနဲ့လည်းလုံလုံကျုံကျုံရှိနေပြီးတန်ရုံကိုရွှေ့ပေးဖို့မရှိသေးဘူးလို့မနေ့ကဆိုလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကလည်းတန်ရုံနဲ့တန်ရုံဝန်ထမ်းတွေကိုကာကွယ်ပေးဖို့နောက်ထပ်တပ်ဖွဲ့တွေဆဲလွတ်နေတယ်လို့မနေ့ကပဲကြေညာခဲ့ပါတယ်။လီဗျားနိုင်ငံမှာတော့ကုလသမဂ္ဂကအတိအမှတ်ပြုထားတဲ့ဆိုရနဲ့တူရကီဆိုရတို့ကြားစီရင်တဲ့ရေချောင်းဆင်တဲ့သဘောတူစာချုပ်ချုပ်ဆိုလိုက်တာကြောင့်လီဗျားရဲ့ပြည်တွင်းရေးကိုပြည်ပနိုင်ငံတွေကဝင်ဆက်ဖက်ခြင်းမပြုဖို့အာရဗ်အဖွဲ့ချုပ်ကအင်ကာနေမှာတောင်းဆိုလိုက်ပါတယ်။အီဂျစ်ဆိုရကအရေးပေါ်ခေါ်ယူပြီးကိုင်ရိုမြို့မှာပြုလုပ်ခဲ့တဲ့စီဝေးကနေလီဗျားနိုင်ငံအတွင်းနိုင်ငံသားအစွန်းရောက်တွေဝင်ရောက်တက်ခဲ့မဲ့အရေးကနေဟန်တားနိုင်မဲ့ဆုံးဖြတ်ချက်ကိုအာရဗ်အဖွဲ့ချုပ်ကမနေ့ကချမှတ်ခဲ့တာပါ။နိုင်ငံတော်သမ္မတဦးဝင်းမြင့်ကနှစ်သက်ကူမေကွန်ဖြစ်မြန်မာပြည်သူတွေကိုဒီဇင်ဘာ31ရက်နေ့ကမေကွန်ပြောရမှာပြည်ထောင်စုကြီးငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့လုပ်ငန်းတွေမှာပြည်သူလူထုကပူးပေါင်းပါဝင်ကြဖို့တိုက်တွန်းထားပါတယ်။နိုင်ငံတော်အနေနဲ့အခက်အခဲအကြက်တဲအမျိုးမျိုးဖြင့်စိန်ခေါ်မှုတွေနဲ့ကြုံတွေ့နေရပေမဲ့လည်းအမှန်တရားမျှတမှုနဲ့ယူသားပွင့်လင်းမှုတွေကိုလက်ခံထားပြီးအောင်မြင်စွာကျော်လွှားနိုင်မယ်လို့ယုံကြည်တဲ့အကြောင်းအစိုးရအနေနဲ့လည်းတိုင်းရင်းသားပြည်သူအားလုံးကာလာရေရှည်မျောလင်းတောင်းတခဲ့ရတဲ့ဒန်တူခွင့်ရေးငင်းချင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအာမခံပေးမဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံခြေခံဥပဒေပေါ်ပေါက်ရေးအတွက်ကြိုးစားလှုပ်ဆောင်နေကြောင်းလည်းသမ္မတဦးမြင့်ရဲ့မိကွန်းမှာဖော်ပြထားပါတယ်ခင
်ဗျ။ဗုဒ္ဓဦးနေမနက်ခင်ထိတ်တန့်ရောက်နေတဲ့ဒီမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဝင်းမင်းပြောပြပေးသွားတာပါ။ခုမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအတံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရယ်ရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးအတွေ့ပျော်ရွှင်စရာနှစ်သစ်ဖြစ်ပါစေ။စိတ်သစ်လူသစ်နဲ့ဘဝခရီးကိုတက်တက်ကြွကြွဆက်လက်နိုင်ပါစေရှင်။
This program has come to you from the Voice of America, Washington.